Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ10ရက်တနင်္လာနေ့ညပိုင်း 9:10 NT အစီအစဉ်တွေကို line to meter 24 25 30နဲ့51နဲ့ line meter 190ရိုးကနေတိုက်ရိုက်ချိုးရနေပါပြီ။ကျမနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မတက်ပါဒီညပဲသတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးပါပါမစ်ဆရီပြည်နယ်ဖာဂူဆန်မြို့မှာရဲကိုတနက်နဲ့ပြစ်ခတ်သူအမျိုးသားတဦးဟာရဲတွေကပြန်ပြီးပြစ်တဲ့တနက်တန်းရံနဲ့စိုးရင်စရာအခြေအနေမှာရှိနေပါလေမြောက်ကိုရီးယားစစ်တပ်ကနှစ်နိုင်ငံကြားစစ်မဲ့ဆောင်ကတောင်ကိုရီးယားဘက်ချမ်းတဲ့မင်းမြုံမိုင်းတွေတမင်လာရောက်မြုပ်နှံတယ်လို့တောင်ကိုရီးယားအစိုးရကဆွဆွဲလိုက်ပါတယ်ပြီးခဲ့တဲ့လကဆလို့မြန်မာနိုင်ငံမှာမိုးများပြီးရေကြီးရေရှမ်းမှုတွေကြောင့်ရေဘေးတန်တင့်သူတတန်းနီးပါးအထိရှိနေပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်ကြီ
းကောင်းပါပြီရှင်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ရေဘေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုနိုင်ငံတကာကတဖြည်းဖြည်းရောက်လာနေပါပြီ
ဩစတြေးလျက Family Kit တစ်ထောင်ဟိုလူပါဒီနေ့ရောက်ပါတယ်ရှင်ဟိုဆိုင်ပေါ့နော်မနေ့ပြန်ကြားလို့ရှင်လည်းအဲ့ဩစတြေးလျ Family Kit နောက်ထပ်တစ်ထောင်လာဒီ
ပါနိုင်ငံခြားရေးဌာနညွှန်ကြားရေးမှူးဒေါ်မမွေခိုင်ပါရှင်အကြောင်းစုံကိုမကြာခင်တင်ပြမှာပါဒါအပြင်ကချင်ပြည်နယ်ပူတာအိုဖက်မှာမူကြီးလို့လမ်းပန်းဆက်သွယ်ရေးပြတ်သွားတဲ့အတွဲဒေတာခန်တွေတွာလာရေးနဲ့စာနာရိတ်ခါကိစ္စတွေမှာအခက်ခဲကြုံနေရတဲ့အကြောင်းနဲ့ရွေးကောက်ပွဲအတွက်ကိုစလဲလောင်းတွေတင်သွင်းဖို့အဆုံးတတ်တော့မဲ့အချိန်မှာ NLD ဖက်ကကိုစလဲလောင်းတွေအပြည့်အသက်မတင်သွင်းနိုင်သေးတဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့တင်လာနေထိုက်တန်ရောက်တဲ့တွေကိုဒေါက်ခင်မျိုးတက်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင
်မစ်ဆရီပြည်နယ်ဖာဂူဆန်မြို့မှာရဲကိုတနက်နဲ့ပြစ်ခတ်သူအမျိုးသားတဦးဟာရဲတွေကပြန်ပြီးပြစ်တဲ့တနက်တန်ရံနဲ့စိုးရင်စရာအခြေအနေမှာရှိနေပါတယ်လူလူရဲရရှိသူကလက်နက်မဲ့ဆယ်ကျော်တက်လူမဲတူကိုတနက်နဲ့ပြစ်ခတ်တေဆုံမှုဖြစ်ပွားခဲ့တဲ့တနည်းမြောက်နှစ်ပတ်လည်လူလူချီတဲ့ဆန္ဒပြပွဲငင်းငင်းချမ်းချမ်းပြုလုပ်တဲ့နေမှာပဲတနည်းအားမှာရဲနဲ့အပြန်အလှန်ပြစ်ခတ်မှုတွေအခုလိုဖြစ်ပွားခဲ့တာပါဒီလူမှာလက်နက်ပါမယ်လို့ဆိုရင်ပြီးတနည်းတွင်ညာဘက်မှာအရက်ဝတ်ရဲထောက်လှမ်းရေးတွေကနောက်ရောက်ခံလိုက်ပြီးစောင့်ကြည့်နေကြခြင်းမှာပဲသူဟာလူအုပ်စုနှစ်ဦးနှစ်စုကြားတနက်နဲ့အချက်450လောက်အပြန်လန်ပစ်ခတ်ပြီးရဲကားကိုပါအချက်ပေါင်းများစွာပစ်ခတ်မှုမှာပါဝင်ပတ်သက်ခဲ့တာတွေ့ရတယ်လို့ Saint Louis ရဲချုပ် John Bellma ကပြောပါတယ်။ထောင်လိုင်းရင်၄ယောက်စလုံးကလည်းကားတွေကနေပြန်လန်ပစ်ခတ်ခဲ့တဲ့အပြင်သူ့နောက်ကိုခြေလင်းလိုက်ပြီးဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။အခုအပြန်လန်ပစ်ခတ်တဲ့အဖွဲ့နှစ်ဖွဲ့ကလူတွေဟာရာဇဝတ်ကောင်တွေဖြစ်တယ်လို့သူတို့ဟာနှစ်ပတ်လည်ဆန္ဒထုတ်ပေါ်ကြသူတွေနဲ့ပတ်သက်မှုမရှိကြောင်းနဲ့ဒီအကြမ်းဖက်မှုကအပြုသဘောဆောင်ပြောင်းလဲနေမှုကိုအနှောက်အယှက်ဖြစ်စေတယ်လို့လည်းရဲချုပ်ကပြောပါတယ်။ဖာဂူဆန်ဒေတာကအများပြားဟာအကျန်းဖက်မှုတွေကိုရှောင်ရှားနေအောင်ကြိုးစားနေကြတယ်လို့ဒီအကျန်းဖက်မှုတွေဟာရှောင်လို့ရမယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒဏ်ရာရသူကအသက်18နှစ်အရွယ်တိုင်ရွန်ဟဲရစ်ဂျူနီယာဖြစ်ပြီးမနစ်ကရဲပစ်ခတ်မှုကြောင့်တေဆုံးသွားခဲ့တဲ့မိုက်ကယ်ဘရောင်းနဲ့ရင်းနှီးသူဖြစ်ကြောင်းသူ့ဖခင်ပြောကြားချက်ကို Saint Louis Post သတင်းမှာဖော်ပြထားပါတယ်
။ဒရင်းနိုင်ငံအစ္စတန်ဘူးမြို့မှာဒီကနေ့တလင်းရနေမှာပဲရဲနဲ့စစ်သားတွေကိုပစ်မှတ်ထားတဲ့တိုက်ခိုက်မှုတို့ချို့ဆက်တိုက်ဖြစ်ပွားပြီးလူတို့ချို့တေဆုံးခဲ့ရတယ်လို့မြို့တော်မှာရှိတဲ့အမေရိကန်ကောင်ဆယ်ဝန်ယုံဟာလည်းပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။တိုက်ခိုက်သူများဦးကကောင်ဆယ်ဝန်ယုံဝင်ရောက်ပြစ်ခတ်တိုက်ခိုက်မှုမှာဘယ်သူမှတော့ဒဏ်ရာမရခဲ့ပါဘူး။ရဲတပ်ဖွဲ့ကပြန်လည်တိုက်ခိုက်ပြီးတဲ့နောက်သူတို့များဦးဟာပထမတော့လွတ်မြောက်သွားပြီးမယ်။နောက်ပိုင်းမှာတော့သူတို့ထဲကအမျိုးသမီးတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပါတယ်။သူမဟာအမေရိကန်နဲ့ဥရောပသမတ်တို့ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့လေဝဲရင်ပြည်သူလွတ်မြောက်ရေးတော်လိုင်းရေးပါတီတပ်ဦးကအဖွဲ့ဝင်တူဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်။ဒီဖွဲ့ဟာ2013ခုနှစ်ကအမေရိကန်တန်ယုံကိုအသိခံဘုံဖောက်ခွဲခဲ့တာအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေကိုလှုံ့ဆော်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်
။ Washington Post သတင်းသား Jason Razianan ကိုတရှိမှုနဲ့တရားဆွဲထားတာအတွက်အီရန်နိုင်ငံတဟီရန်တရားရုံးတစ်ခုမှာဒီကနေ့တနင်္လာနေ့တကပိတ်ကျန်းနာပွဲပြင်တပတ်တွင်းမှာပဲအမိန့်ချဖို့ဖြစ်နိုင်ကြောင်းသူ့ရဲ့ရှေ့နေလေးရအရှန်းကပြောပါတယ်။သူ့အမှုအတွက်မေလကဆက်ရုံးတင်ခဲ့တာဖြစ်ပြီးအခု၄ချိန်မြောက်ကျန်းနာပွဲအပြီးမှာရှေ့နေကအခုလိုပြောကြားလိုက်တာပါ။အခုလိုတရားဆွဲဆိုမှုကို Washington Post American အရာရှိတွေနဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကထထလင်းလင်းရှုံချပြစ်တင်ခဲ့ကြပြီးRazarian ဟာအဖြစ်မရှိဘူးလို့ခိုင်ခိုင်မာမာပြောကြခဲ့ကြပါတယ်။သူဟာဇနီးဖြစ်သူသတင်းတောက်ရေကနာဆလဟီနဲ့အတူ2014ဇူလိုင်လထဲမှာအဖမ်းခံရတာဖြစ်ပြီးတေးဝင်ပုံမှတ်တက်တရားဆွဲဆိုမှုမရှိဘဲလာပေါင်းများစွာအဖမ်းခံရတာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူဟာရန်လိုတဲ့အစိုးရတွေအတွက်အလုပ်လုပ်ပေးနေတဲ့ဆိုပြီးတရှုံမှုနဲ့တရားဆွဲတာကိုခံခဲ့ရပါတယ်။ Washington Post သတင်းစာ Editor ချုပ် Martin Baron ကတော့ဒီတရားစင်မှုဟာအတူရောင်ဖြစ်ကြောင်းစနေနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့နိုင်ငံတကာလေဆိပ်အဓိကဝင်ပေါက်နေရာမှာဒီကနေ့အသေခံဘုံခွဲသူတဦးရဲ့ကားဘုံးထောင်ဖောက်ခွဲမှုကြောင့်အရသာ၄ဦးထက်မနည်းသေဆုံးပြီး၁၈ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။ပြင်းထန်တဲ့ဒီဖောက်ခွဲတိုက်ခိုက်မှုဟာအစိုးရရာရှိတွေကိုတည်ဆောင်လာတဲ့ကြီးကားဂျင်တန်းကိုပြစ်မှတ်ထားတာလို့မြင့်မြင့်တွေ့သူတွေကပြောပါတယ်။တာလီဘန်ပြောခွဲရတဦးကတော့ကျူးကျော်လာတဲ့နိုင်ငံခြားသားတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ဆိုပါတယ်။မြို့တော်ကပူးကနိုင်ငံတော်ဝန်တခြားနေရာတွေမှာပြီးခဲ့တဲ့ရက်ပိုင်းတွေတွင်တာလီဘန်တွေကသူတို့လက်ချက်တွေလိုဆိုတဲ့ဘုံခွဲတိုက်ခိုက်မှုတွေစစ်တိုက်ပြပွားခဲ့ပြီးတဲ့နောက်အခုဒီချိန်တိုက်ခိုက်မှုဖြစ်လာတာဖြစ်ပါတယ်။ကပူးမြို့ကအာဖဂန်ရဲတင်တန်းအကြောင်းတစ်ခုနဲ့လေဆိပ်အနီးမှာရှိတဲ့အမေရိကန်အထူးတပ်ဖွဲ့စခန်းတစ်ခုကိုတိုက်ခိုက်တာအပါအဝင်ပြီးခဲ့တဲ့တောက်ကြနေ့ကဘုံခွဲတိုက်ခိုက်မှုတွေကြောင့်လူ50ကျော်သေဆုံးခဲ့ရသလိုပြီးခဲ့တဲ့စနေနေ့တုန်းကလည်းနိုင်ငံမြောက်ပိုင်းကွန်ဒုစ်ခရိုင်မှာတာလီဘန်အသေးခံဘုံခွဲတိုက်ခိုက်သူတဦးရဲ့လက်ချက်နဲ့လူ29ယောက်ထဲမှနေတေဆုံးခဲ့ရပါသေးတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်အညာဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့လကစပြီးမြန်မာနိုင်ငံမှာမိုးများပြီးရေကြီးရေရှမ်းမှုတွေကြောင့်ရေဘေးဒဏ်တင့်ခဲ့သူဦးရေတသန်းနီးပါးအထိရှိနေပြီဖြစ်ပြီးတေဆုံးသူအရေအတွက်ကတော့တရားဝန်းကျင်လောက်ရှိရဲ့လို့မြန်မာစိုးရလူမှုကေဆေးင်းနဲ့ပြည်လည်နေရာချက်တိုင်းဝန်ကြီးဌာနကပြောပါတယ်။ရေဘေးတင်ပြည်သူတွေအနေနဲ့လုံးလုံးစင်ယာယီခိုလုံရေးစခန်းတွေမှာနေထိုင်နေရပြီးသူတို့အတွက်နိုင်ငံတကာအကူအညီတွေရောက်လာဖို့ရှိနေပေမဲ့လို့လုံးလုံးစင်မှာစည်စနာဝန်ထမ်းဒေတာကအကူအညီပေးအဖွဲ့တွေကပဲသူတို့အတွက်ဆန်းစီတောက်တုံးရင်ဆက်တဲ့လိုအပ်ပစ္စည်းတွေကိုလှိငယ်ရင်းနဲ့တွာလာလိုက်လံကူညီပေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဂျွန်လကစပြီးမြန်မာနိုင်ငံမှာမုတ်တုံမျိုးပြင်းထန်ရွာသွန်းနေခဲ့ပြီးတချိန်ထဲမှာပဲဆိုက်ကလုန်းကုံမဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လည်းမြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်14ခုထဲမှာ12ခုမှာရေကြီးရေရှမ်းမြေပြိုတာတွေနဲ့အတူတချို့ဒေသတွေမှာရွာလုံးကျွတ်ရေမြုပ်တဲ့အထိရေဘေးဒဏ်ဆူဆူဝါးဝါးခံခဲ့ရတာပါ။ဒီပြည်ထောင်တဲ့အတိုင်းတာနိုင်ငံကလုပ်နိုင်တဲ့အကူအညီကယ်ဆယ်ရေးပြန်လည်ထူထောင်ရေးပမာဏထက်တိတ်ကိုကြီးနေတဲ့အတွက်နိုင်ငံတကာဝိုင်းပြီးအကူအညီပေးချဖို့မြန်မာဆွေကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရားဝင်တောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂအမေရိကန်ဥရောပတို့ကအကူအညီတွေပေးနေတယ်လို့တရုတ်အိန္ဒိယအပေါင်းအင်းအင်းဒီယန်နိုင်ငံတွေကလည်းအကူအညီတွေပေးပါတယ်။လောလောဆယ်မှာတော့နိုင်ငံတကာအကူအညီထက်နိုင်ငံတော်အရက်ဖက်လူမှုအဖွဲ့အစည်းတွေပုဂ္ဂလိကအလှူရှင်တွေကပဲရေဘေးဒဏ်တင့်သူတွေကိုကိုထူကိုချအကူအညီတွေပေးနေကြတာဖြစ်ပါတယ်။
အိန္ဒိယနိုင်ငံအရှေ့ပိုင်းကဟိန္ဒူဘုရားကျောင်းတစ်ခုရဲ့အပြင်ဘက်မှာဒီကနေ့တင်လင်းရနေမှာလူနင်းလို့အ ਨੇ ဆုံးလူဆက်ဦးသေဆုံးသွားတဲ့အကြောင်းရဲအာဏာပိုင်တွေကပြောပါတယ်။ဂျာခန်းပြည်နယ်ကဘာသာရေးပွဲတစ်ခုကိုဆင်နွှဲနေကြတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးဟာဘုရားကျောင်းတကားဖွင့်လိုက်တဲ့အချိန်မှာပဲတိုးဝေ့ပြီးဝင်ခဲ့ကြတဲ့အတွက်လူနင်းမှုဖြစ်ပွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီလူနင်းမှုမှာအ ਨੇ ဆုံးလူ15ဦးလည်းဒဏ်ရာရသွားပါတယ်။အိန္ဒိယနိုင်ငံကဘာသာရေးပွဲတော်တွေမှာအများများတဲ့လူအုပ်ကြီးတွေနဲ့ကြီးတွေကိုလုံချုံရေးနဲ့ထိမ့်သိမ့်ရေးလှုပ်ဆောင်မှုတွေကမနိုင်တာကြောင့်လူနေမှုမကြခဏဖြစ်လိရှိပါတယ်။ပြီးခဲ့တဲ့လကလည်းဘာသာရေးပွဲတစ်ခုမှာတောင်းချီတဲ့လူတွေဟာဂုတ်ထဝရီမြစ်ထဲမှာတိုးဝေ့ပြီးရေဆင်းချိုးကြတဲ့အတွက်ကြောင့်လူ28ယောက်သေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကလည်းဘီဟာပြည်နယ်ကဘာသာရေးပွဲမှာလည်းလူ32ယောက်သေဆုံးသွားပါတယ်ခင်ဗျာ။
မြန်မာကိုရီးယားစစ်တပ်ကနှစ်နိုင်ငံချမ်းကစစ်မဆုံကတောင်ကိုရီးယားဘက်ခြမ်းတဲမှာတရားမဝင်ကြောဖြတ်ခဲ့တဲ့အပြင်မြေမြုပ်မိုင်းတွေတမင်လာရောက်ပြီးမြုပ်နှံခဲ့တယ်လို့တောင်ကိုရီးယားအစိုးရကတနင်္လာနေ့မှာဆက်ဆွဲလိုက်ပါတယ်။ဒီမြေမြုပ်မိုင်းတွေပောက်ကွဲခဲ့တဲ့အတွက်ဩဂုတ်လ၄ရက်နေ့ကစစ်သား2ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစစ်မဆုံရဲ့တောင်ဘက်ခြမ်းမှာတောင်ကိုရီးယားစစ်သား10ဦးကင်းလည်နေတော့မြေမြုပ်မိုင်း3လုံးပောက်ကွဲခဲ့တာဖြစ်ပါတယ်။စစ်သား2ဦးခြေနှစ်ဖက်စလုံးပြတ်သွားတယ်လို့နောက်တစ်ဦးကတော့တစ်ဖက်ပြတ်သွားခဲ့တာပါ။ဘိုးချုပ်ကူဟောင်မွန်နဲ့တောင်ကိုရီးယားပူးတွဲဆီဦးစီးအရာရှိချုပ်တို့ကမြောက်ကိုရီးယားကိုရှုံချပစ်တင်လိုက်ပြီးတုံ့ပြန်လက်စားချေမယ်လို့ကြုံဝါခဲ့ကြပါတယ်။ဒါအပြင်တောင်မြောက်နှစ်နိုင်ငံကြားရန်မလိုဖို့နဲ့အပြစ်ရဖို့အတွက်သဘောတူထားချက်ကိုချိုးဖောက်ပြီးတမန်စစ်တပ်တစ်ခုအနေနဲ့စိတ်ကူးတဲ့တောင်မထည့်တင်တဲ့အခုလိုတရေဘောကြောင့်လည်းလုပ်ရအတွက်ပြင်းပြင်းထန်ထန်ရှုံချကြောင်းပြောကြားခဲ့ပါတယ်။တောင်ကိုရီးယားစစ်ပွဲပြီးဆုံးခဲ့တဲ့1953ခုနှစ်ပြီးတတ်မှတ်ထူထောင်ခဲ့တဲ့စစ်မဆုံးဟာတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားနယ်စပ်တစ်လျှောက်၄ကီလိုမီတာအကျယ်ချထားတာဖြစ်ပါတယ်။ဒီစစ်မဲဆုံးတစ်လျှောက် တန်းနဲ့ချီတဲ့မြေမြုပ်မိုင်းတွေချထားမယ်လို့ယုံကြည်ရပြီးဒါဟာကမ္ဘာစစ်မဲ့ဆုံးနေကြားဒေသတွေကဆင်အားအများဆုံးချထားတဲ့နေရာတစ်ခုလို့လည်းသတ်မှတ်ကြပါတယ်2010တုန်းကတောင်ကိုရီးယားစစ်သင်္ဘောကိုနစ်မြုပ်စေပြီးစစ်သား46ဦးသေဆုံးခဲ့ရတဲ့နောက်မှာမြောက်ကိုရီးယားကိုတောင်ကိုရီးယားဆိုရကစီးပွားရေးအကူအညီအတော်များများကိုဖျက်တောက်ခဲ့တယ်လို့ဒဏ်ခတ်အရေးယူမှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုတက်မြောက်ကိုရီးယားကိုတောင်ကိုရီးယားကအပြစ်တင်မိမယ်မြောက်ကိုရီးယားကတော့သူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညှင်းဆိုပါတယ
်ဥရောပအာဂါသစူဇန်ရေးအဖွဲ့ကကျန်တခေါ်စီလွတ်တင်လိုက်တဲ့အာဂါသရင်ဟာကျန်တခေါ်နဲ့အတူနေစီဥတီသွားနေတာကိုအာဂါသသိပ္ပံပညာရှင်တွေဟာယင်တမမနဲ့စောင့်ကြည့်နေကြပါတယ်။အာဂါသယင်ဖီလေးဟာ67P ကျတခွန်ပေါ်ကိုပြီးခဲ့တဲ့နိုဝင်ဘာလကဆင်းသင်းခဲ့တာဖြစ်ပြီးသူမိခင်ယင်မကြီးဖြစ်တဲ့ရိုဇက်တာကတော့ဂျိုပန်လန်းထဲမှာရှိနေပါတယ်။အခုဆီလွန်လိုက်တဲ့စူဇန်မူကနေစစ်ကြဝဠာကြီးဖြစ်ပေါ်လာမှုကိုသိအောင်စူးစမ်းရမှာအထောက်အကူရနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်။ 67P ကျတခွန်ဟာလာမယ့်ကြာသပတေးနေ့မှာနေကနေကီလိုမီတာတန်ပေါင်း900လောက်အတွင်းရောက်တော့မှဖြစ်ပြီးဒါဟာဒီကျန်တခွန်အနေနဲ့နေကိုအနီးကပ်ဆုံးခြိကမ်းမှုဖြစ်ပါတယ်။တည်င်းပန်းနဲ့ခြိပြီးကျဲတခွန်ရဲ့မျက်နှာပြင်ပေါ်နေပူချိန်တက်ရောက်နေတာကြောင့်အမုံနဲ့ဒန်းငွေတွေတချိန်ချိန်တင်းနေခဲ့တာပါဖြစ်ပါတယ်။ဖီလင်နဲ့ရိုဇက်တာအာဂါသယင်တွေဟာအေးခဲနေလေးရှိတဲ့ဒီကျဲတခွန်ရဲ့အတွင်းပိုင်းမှာခိုအောင်နေတဲ့ရှားပါမွန်လီကျူးတွေကိုဆန်သက်စစ်ဆေးရမှာဖြစ်ပါတယ
်။တနင်္လာနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ရေဘေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုနိုင်ငံတကာကနေတဖြည်းဖြည်းရောက်လာနေတာမှာဒီကနေ့မှာဩစတြေးလျနိုင်ငံကအကူအညီတွေပထမအတုပ်အဖြစ်ရောက်လာပြီလို့နိုင်ငံတကာအကူအညီတွေကိုပူးပေါင်းဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံခြားရေးဌာနကပြောပါရယ်ရေဘေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်အိန္ဒိချင်းနိုင်ငံတွေကအကူအညီတွေတချို့ရောက်ရှိပြီးဖြစ်တယ်လို့နောက်ထပ်အကူအညီပေးဖို့ကတိပြုထားတဲ့နိုင်ငံတွေလည်းရှိတဲ့အပြင် EU ဥရောပသမ္မတကလည်းယူရိုငွေ 54.5 သန်းအကူအညီပေးဖို့ပြောထားပါရယ်နယူးဇီလန်နိုင်ငံကလည်းဒေါ်လာ 32,800 ကျော်အကူအညီပေးမယ်လို့ပြောပါရယ်နိုင်ငံတကာရောက်ကားရောက်လာနေတဲ့အကူအညီတွေနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနကိုဆက်သွယ်မေးမြန်းတဲ့အခါညွန်ကြားရေးမှူးဒေါ်မွမွေးခိုင်ကအခုလိုစာပြီးရှင်းပြပါရယ
်ဩစတြေးလျက Family Kit တစ်ထောင်ဟိုလူပါဒီနေ့ရောက်ပါရယ်ရှင်ဟိုဆိုင်ပေါ့နော်မနေ့ပြန်ကြားလို့ချင်းလဲအဲ့ဩစတြေးလျ Family Kit နောက်ထပ်တစ်ထောင်လားလူပါမယ်သူကတော့အဲ့ Wall Vision ကနေ Wall Vision ရဲ့နောက်ပြီးတော့အဲ့လူမှုဝန်ထမ်းနှစ်ပိုင်းခွဲလူမယ်လို့ပြောပါရယ်အရေးပေါ်တော့မဲ့ပစ္စည်းရဲ့မိသားစုတော့မဲ့ပစ္စည်းလေးပါပါတယ်
ဆိုတော့တခြားဒီထိုင်းတို့ဘာတို့ကလည်းတော်တော်လေးကူညီမယ်ပြောတယ်။နောက်အိန္ဒိယကလည်းကျွန်တော်တို့ဟိုပြီးခဲ့တဲ့ပတ်ထဲမှာဟိုဟာပစ္စည်းတွေလေရင်နဲ့ရောက်လာတာတွေ့ပါခင်ဗျ။အဲ့ဒါတွေရောဘယ်လိုအတိုင်းအတာတိရှိပါလဲပြောပြလို့ရပါလား
။ဟုတ်ကဲ့ပါ။ဟိုအိန္ဒိယကတော့လေနေနေနဲ့ကလေးလေးစိတ်ကိုဆက်ဆက်ကျင်းနေရပေါ့နော်။အိန္ဒိယကကျွန်တော်တို့ဆက်ဆက်ကျင်းဖြစ်ကလေးကလှမ်းဟိုလာပြီးတော့ဟိုသမတိကိုရိုင်းရောသမတိတန်ယုံကဟိုတတ်မှုလဲလာပါတယ်ကိုရိုင်းလဲလာပြီးတော့မေးပါတယ်ဘာတွေလို့လဲဆိုပြီးတော့ကျမတို့ကြီးကနေအရင်မေးပါတယ်မေးတော့အဲ့ဒီတားတွေမှာဟိုကလေးမှဆိုပါလို့တယ်သူကအတိအကျဟိုဟိုကျမတို့တောင်းတာပါဒီဟိုဆန်ဆိုလဲဘယ်လောက်လို့လဲပေါ့နော်လူပနေရောက်စာဆန်ပနေရောက်ခုနှစ်ရက်စာဆိုခုနှစ်ရက်စာအဲ့ဒီဟာကိုတောင်းပြီးရခါကျတော့နောက်တစ်ခါဆေးဆိုလဲဘယ်ဒီတားတွေအတွက်ကိုဘာဆေးတွေလို့တလဲဆိုတာပါအသေးစိတ်မေးသွားပြီးတော့မှသူတို့နောက်ဟိုလေဆိုင်လို့ရတဲ့လေရင်ပေါ့နော်လေမျိုးစားတွေဟောပြေးလန်းနေပါနေပြီးတော့ကလေးနဲ့စစ်တွေကိုဆင်းဖို့လုပ်ပါတယ်ဒါပေမဲ့စစ်တွေဘက်ကတော့တိတ်ရာသီဥတုမကောင်းလို့ဆိုကလေးကိုပဲဆင်းပြီးတော့ကြံတော်မန္တလေးမှာဆင်းပါတယ်ရှင
့်အခုဒီမှာအကူအညီပေးကြမယ်လို့ပြောကြတဲ့အထက်မှာဒီEU ကလည်းသူတို့နော်ယူရိုငွေ 54.5 သန်းလို့မယ်ဆိုပြီးပြောထားပါတယ်အဲ့ဒီဟာအနေထားကဘယ်လိုရှိတော့ပါပြီလဲခင်ဗျဟု
တ်ကဲ့ EU ကကျွန်တော်တို့ဘက်က EU အနေနဲ့ကတော့ဟိုဝင်လာတာတော့မရှိသေးဘူး။ဟိုရုံကနေမလာဘူးပေါ့နော်။တခြားဟိုကျမတို့နိုင်ငံကြီးဝန်ကြီးကနေမလာပဲနဲ့နိုင်ငံကြီးဝန်ကြီးဌာနကနေမလာပဲနဲ့လူမှုဝန်ထမ်းဘက်ကပဲတန်းသွားတယ်လား။သူတို့ဘလို့ပုံစံနဲ့လှူမလဲဆိုတော့ကျမတို့အခုတတိတော့မသိသေးပါဘူးရှင်
။ဟုတ်ကဲ့။ဟုတ်ကဲ့။နောက်တခြားကောဟိုဟိုဒီလူကြမယ်လို့ commit လုပ်ထားတဲ့လူတွေပဲဖြစ်ဖြစ် report လုပ်ထားတဲ့နိုင်ငံတွေပဲဖြစ်ဖြစ်ပေါ့။ဒါမှမဟုတ်ပစ္စည်းတွေအထောက်အပံ့ပစ္စည်းတွေရောက်ပြီးတဲ့နိုင်ငံပဲဖြစ်ဖြစ် ဘာတွေများရှိပါသေးလဲ
Okay ထိုင်းကတော့တည်တည်တည်ပေါ့နော်ထိုင်းကဘတ်ငါးဆန်းအစိုးရလှူပါတယ
်
ထိုင်းဘတ်ငါးဆန်းကတော့တခါလေးဟိုပေါ့နော်ဟိုလူမှုဝန်ထမ်းဝန်ကြီးဌာနရဲ့အကောင့်တွေကိုတခါလေးလွှဲပြီးပါပြီရှင်အဲ့ဒီထိုင်းဘတ်ငါးဆန်းအပြင်တခါဟိုဘက်ဆောင်ပါတော့ပြင်ထိုင်းပြင်ငါတန်းထပ်လူမယ်လို့ပြောပါတယ်ဒီနေ့ဒါပေမဲ့ကျမတို့ဟို report တော့မတက်လာဘူးဒီနေ့တော့တမ်မတီဟိုလူတမ်မတီတော့လက်ခံမယ်လို့တော့တင်အရင်ရထားတာရှိပါတယ်နောက်တစ်ခါဟို HR experiences ပေါ့နော်အဲသူကလည်းနှစ်တန်းလူမယ်လို့တော့ကျမတို့သိထားပါတယ
်ဟုတ်ကဲ့
အဲ့ဒါရှိပါမယ်ဟုတ်ကဲ့ဒါတော့ဟိုမရသေးဘူးပေါ့နော်နောက် pledge လုပ်ထားတဲ့နေရာမှာတော့စင်ကာပူရှိပါတယ်စင်ကာပူကတော့သူရဲ့ကျက်ချင်းကြီးကနေတစ်ဆင့်ထူပါမယ်တသိန်း US ဒေါ်လာတသိန်းမှာကနေဒါကတော့ကနေဒါနဲ့ pledge လုပ်ထားပါတယ် WSD ကနေတစ်ဆင့်ကနေဒါ Canadian dollar 5သိန်းလို့ပြောပါတယ
်
နောက်ပြီးတော့ Italy ကအခုက EU ကတော့ Italy ကတသက်သူတို့လူတလားတော့မသိပါတော့ Italy ကလည်း Italy ဟိုလာဂျန်နီဟိုကျက်ချင်းကြီးနဲ့လာဂျန်နီကနေ Euro 2သိန်းခွဲလူမယ်လို့ပြောပါတယ်နော်ကိုရီးယားကတော့တသိန်းခွဲကတော့ပကိုးတိုင်းဒေသကြီးကိုတို့ပါတာတို့ဟိုဆက်ဈေးရိုက်ယူပါမယ်လို့ပြောပါတယ်ပက်ထရိုနက်စ်ဟုတ်ကဲ့ပက်ထရိုနက်စ်ကတီးကြတသိန်းခွဲလာယူပါတယ်မလေးရှားပက်ထရိုနက်စ်ပါ
ခုတီးရတော့ဆိုရင်ဟိုအဓိကကစိလုပ်ငန်းတွေကတော့ဒီလူပြန်ကယ်နဲ့ဒီဟိုဟာကနေချက်ချင်းကြီးအဖွဲ့တော့ကဥဆောင်ပြီးဟိုနိုင်ငံတော်အစိုးရနဲ့အတူပူးပေါင်းလှုပ်ဆောင်နေတယ်ဆိုတာတော့ကျွန်တော်တို့ရေးပူကနားလည်ပါဒါပေမဲ့ဆီယမားတို့တီးထားသလားဝင်လာတဲ့ information တွေအရာဟိုအဓိကအရေးပေါ်ဘာများလိုတယ်ဆိုတာမျိုးများ priority ဟိုပါဦးစားပေးဟိုလိုအပ်ချက်တွေများရှိပါလားဆက
်အဲလိုတဲ့ပစ္စည်းတွေကတော့သူဆက်စားခြင်းတော့ပထမဖြစ်တော့ဆန်ရယ်နောက်ပြီးရခါတော့ဆန်လိုတယ်ဆိုတော့ဆန်သူ့နေရာမှာဆန်လိုတယ်ဟိုပေါ့နော်သူ့နေရာကြီးကဆန်နေအကြီးရယ်နောက်ပြီးစားစရာတွေဒါပေမဲ့ဆန်စားစရာတွေထက်ကို water purifier ဒီရေတန့်စင်တဲ့ဆီးတွေလိုပါတယ်လို့ပြောထားပါတယ်ပြီးရခါအဲ့ဒါတော့ဟိုကျေစဲကြီးနောက်ပြီးတော့ဟို lamp တွေပေါ့နော် emergency lamp တွေလိုမယ်နောက်ဆီးတွေလိုမယ်ဟိုအဲ့ဒါတွေကအရင်ပြောပြတဲ့အခါပြန်လဲထူထောင်ရေးကုနာဆရာနေတဲ့ပြန်လဲထူထောင်ရေးအပိုင်းကိုလည်းတခါတည်းပဲဟိုကျမတို့ဒီတန်ယုံတွေကိုအတိပေးထားပါတယ်ပြန်လဲထူထောင်တကယ်လို့ကူညီပြန်လဲဆိုလို့ရှိရင်တော့ရေးရှိရဲ့အတွက်ကိုလည်းဟိုကူညီလို့ရပါတယ်ပေါ့နော်ကျမတို့ရဲ့ဟိုတချို့တချို့ပိုင်းတွေကဟိုကျမတို့ကြီးပဲမနိုင်တာကြီးရှိမယ်ဥပမာအပြင်ဒီလမ်းတွေပြန်ဆောင်မယ်တရားတွေပြန်ဆောင်မယ်နောက်အဲ့ site ပြောရေးပစ္စည်းတွေလိုပါမယ်အဲ့ဒီအတွက်ကိုလည်းသူတို့ဟိုပူပေါင်းပါဝင်နိုင်ပါတယ်ဆိုပြီးတော့ပြောထားပါတယ်ရှင်
နိုင်ငံကကရောက်လာကြတဲ့ရေးပေးကယ်ဆယ်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်မှမွေးခိုင်ကိုကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းခဲ့တာပါ VOA ကနေတနင်္လာနေ့ညပဲသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်တင်ပြပါမယ်ကချင်ပြည်နယ်ပိုတာအိုခရိုင်ဆွန်ပရာဘွန်ဖက်မှာဆိုရင်မိုးရေတိုက်စားမှုကြောင့်မြစ်ကြီးနားမြို့နယ်ဆက်သွယ်ထားတဲ့မော်တော်ကားလမ်းပြတ်တောက်သွားတဲ့အတွက်ဒေသခံတွေအပါအဝင်စစ်ပြေးဒုက္ခသည်တွေအနေနဲ့တွာလာရင်းနဲ့ဆာနာရိတ်ခအရေးကိစ္စတွေမှာအခက်အခဲကြုံတွေ့နေရပါတယ်အထူးသဖြင့်မြန်မာစစ်တပ်နဲ့ KIO တို့အကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဆွန်ပရာဘွန်တော်ရင်ဖက်မှာပိန်နေနေတဲ့ထောင်နဲ့ချီတဲ့စစ်ပေးရှောင်ရွာသားတွေအနေနဲ့လမ်းကြောင်းပိတ်သွားတဲ့အတွက်ဆာနာရိတ်ခနဲ့ကျန်းမာရေးဆိုင်ရာဆိုးကျိုးတွေဖြစ်ပွားနိုင်မယ်လို့လည်းဒေသရင်းကချင်နှစ်ချင်းခရိယံအဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါရယ်ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါမိုးတဲထန်ရွာရေတိုက်စားခဲ့လို့ပူတအိုးခရိုင်ဆွန်ပရာဘွန်မြို့နယ်ဘက်မှာမြစ်ကြီးနားမြို့နယ်ဆက်သွယ်ထားတဲ့မော်တော်ကားလမ်းပျက်စီးသွားမှုကြောင့်ဒေသခံတွေပါဝင်ဝန်ထမ်းတွေအနေနဲ့တွန်းလိုက်ရေးမှာခက်သွေ့နေတယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဥလမာယော်ကပြောပါရယ
်မြစ်ကြီးနားဆွန်ပရာဘွန်ပူတအိုးလမ်းကြီးမှာကျတော့အားရမိုးကြီးလို့ကဒါန်တကြီးချက်သွားတယ်ဆွန်ပရာဘွန်လမ်းကျော်ကားလမ်းကသွားလို့မရဘူးအဲ့ဒီမှာဆွန်ပရာဘွန်ကတော့အနေဘလောက်အောက်ထားနိုင်တယ်လဲဒီသူတွေအစိုးရတွေဘလောက်အောက်ထားနိုင်တယ်လဲတော့မသိဘူးအဲ့ဒါလို့ဆက်လက်ပြီးမှနံပါတ်ဆက်တွေရခက်ခဲနေမယ်ဆိုရင်တော့ကြာလာတော့ဒုက္ခရောက်လာနိုင်တယ်အဲ့ဒီပူတောင်မှာရှိတဲ့ဝန်ထမ်းတွေကပူတောင်မှာဆွန်ပရာဘွန်မှာရှိတဲ့ဝန်ထမ်းတွေကဆွန်ပရာဘွန်မှာအခုကစောင့်တင်နေရုံရှိတာ
ကချင်ပြည်နယ်ဘက်မှာရေကြီးရေချမ်းမှုဖြစ်ပွားတာမရှိပေမဲ့လည်းရေတိုက်စားလို့နံပါတ်ဆက်တွေရပြတ်တော့ခဲ့တာပါအထူးဖြစ်ပူရာအိုနဲ့ဆွန်ပရာဘွန်တောသွင်းဘက်မှာပိတ်မိနေတဲ့မလီယံကျေးရွာနဲ့အနီးဝန်းကျင်ကျေးရွာသားကချင်စစ်ပြေးဒုက္ခသည်တွေအတွက်စိုးရိမ်နေရတယ်လို့လည်းဥလမာယောကပြောပါတယ်။အခုလိုမိုးသွင်းကာလမှာကုန်းလန်းရောရေလမ်းမှာတွားလာရေးအခက်တွေ့နေတဲ့ဒေသဖြစ်တဲ့ပူတာအိုခရိုင်ဆွန်ပရာဘွန်နယ်သွင်းကြုံတွေ့နေရတဲ့ရိတ်ခါခက်ခဲပြဿနာတွေကိုကူညီဖြေရှင်းနိုင်ဖို့နီးလန်းရှာဖွေသွားမယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌထိုင်ကအခုလိုပြောပါတယ်။
အဲ့ဒီဘက်ကသွားရလာရခက်နေတယ်တချို့တကားလေးတွေလည်းခက်နေတယ်နောက်ဒီ ARD နည်းရေလမ်းကြောင်းကလည်းသွားဖို့လာဖို့ခက်နေတယ်ဆိုတော့အဲ့ဒီဘက်ကဒီနေရာဆုံးကွာ
ဒီလိုပဲသာဘုတ်သဘောသေးွားကအစမိုးထဲမှာတော်တော်လေးခက်နေတယ်လို့အဲအဲ့တော့ကြားတယ်ဒါတော့အခုလည်းအဲ့ဒီဘက်ကတော်တော်ဖြစ်ခဲတယ်ဆိုတာကြားတော့ကျွန်တော်လည်းနည်းနည်းတော့မြည်လန့်ချာမလို့တော့စဉ်းစားနေတယ
်ညီမအစိုးရစစ်တပ်နဲ့ KNU ခေါ်ကချင်လွတ်လပ်ရေးဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တောသွင်းမှာထွက်ပြေးသိမ်းရှောင်နေရတဲ့ကချင်စစ်ပြည်ဒုက္ခသည်တွေအနေနဲ့လည်းလမ်းကြောင်းပိတ်ဆို့နေမှုကြောင့်အခက်အခဲတွေ့နေတဲ့အခြေအနေကိုတော့ KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာယောကအခုလိုပြောပါတယ်
သူတို့ကအခုတော်တော်ထပြင်းနေကြတယ်။တော်တော်မှာအစိုးရတပ်မတော်ကလေရင်ပြန်တဲ့ဘုံလာရှိတယ်။အမြောက်ကြီးတွေနဲ့ပတ်ဝန်းကျင်ရွာတွေအားလုံးကိုလမ်းလမ်းပြတဲ့ခါကျတော့ရွာသားတွေကကြောက်လို့အိုးတော်တော်မှာထပြင်းပုံဆောင်နေကြတာအယောက်1219ရောက်ရှိတယ်ဗျ။လမ်းမဆက်တွေရဲ့မရှိဘူးဗျအားလုံးမှာစာနာရိတ်ခါဖက်တော့ထားတယ်။အဲအစိုးရကအဲ့ဒီဘက်ပိတ်ဆို့ထားတယ်ဗျ။အခုရေချေတဲ့တို့တော့တော်တော်ထွေးနေပြရှိပါလေတော့အခုတောင်မှစာနာရိတ်ခါပြန်လာတဲ့အခက်ခဲတွေရှိပါလေ။
တိုက်ပွဲဖြစ်ပွားရာစွန်ဘရာပုံမြို့နယ်တွင်စစ်ပြေးဒုက္ခသည်တွေအတွက်တွားရကူညီဖို့ကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေတွားခွင့်မပြုတဲ့အတွက်ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC အနေနဲ့ကူညီရေးစီစဉ်နေကိုဆိုင်ငံ့ထမ်းရတယ်လို့လည်းဥလမယောကပြောပါတယ်။လက်ရှိစွန်ဘရာပုံစစ်ပြေးရှောင်တွေဟာအစားအစာပြတ်လူစဲအနေအထားမှာရှိနေပြီးအခုလိုလမ်းပြတော့ဖြစ်ပွားမှုစန္နရိခါပြတ်သားမှုဖြစ်ပေါ်ခဲ့ရင်မလိုလားအပ်တဲ့အကြမ်းရေးဆိုင်ရာစိုးကျိုးတွေဖြစ်ပွားလာနိုင်တယ်လို့လည်းဥလမယောကပြောပါတယ
်။ဘာမရှိဘူး၊ဘာမရှိတဲ့မင်းကမှန်။အော်လားရှင်ကိုကားရုပ်ချင်မှယောဂါပုံမှာအလုံးစုံဝင်လာမယ
်လက်ရှိမှာမြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တွေကနေအပြစ်ခတ်ရစဲရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးနိုင်ဖို့နှစ်ဖက်ဖွဲ့တွေကနေကိုးကြိမ်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပေမဲ့တိုင်းဒေသတွေမှာတိုက်ပွဲဖြစ်ပွားနေစေချင်နေမှာရှိနေပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့အစိမ်းမြင့်ညှိနှိုင်းရေးကော်မတီတို့ကြားဆွေးနွေးညှိနှိုင်းနေစေငင်းချိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကချင်နှစ်ချင်းခရိယံဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဥလမယောကအခုလိုသုံးသပ်ပြောဆိုသွားပါတယ်
။ရင်းချင်းရဲအမှန်တကယ်လုတ်ချင်ရင်တော့တိုက်စစ်မဖြစ်ပါဘူး၊ထိုးစစ်မဖြစ်ပါဘူး။တိုင်းရင်းသားတွေတစ်ဖက်ကနည်းနည်းဆိုင်တာမဟုတ်ဖိစိတ်ထားပြီးမှကြောက်ပြီးလားဆိုမှအဲ့လိုအခြေအနေမျိုးနဲ့အတက်တိုင်းတည်းမှလက်မထိုးရအခြေအနေကြတော့အောင်မြင်နိုင်မှာမဟုတ်ပါဘူး
။လက်ရှိမြန်မာနိုင်ငံသွင်းမှာတိုင်းနယ်ပြည်နယ်နှံ့ရေကြီးရေရှမ်းမှုကြောင့်အတိဒုက္ခရောက်နေတဲ့ရေဘေးဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့စစ်ဘေးသံကြောင့်အတိဒုက္ခရောက်နေတဲ့ဒုက္ခသည်ရေကိစ္စတွေကိုမေ့လျော့မသားပဲဝိုင်းဝန်းကူညီပေးဆောင်သွားဖို့ကိုလည်းဥလမယောကတိုက်တွန်းပြောဆိုသွားပါတယ်ခင်ဗျာ
။နိုင်ငံအိမ်မရှင်ခုတစ်ဆက်တဲ့ချင်းပြည်နယ်ဘက်ကအရေးကြီးတဲ့အခြေအနေနောက်ဆက်တွဲသတင်းတစ်ပုဒ်တင်ပြပါမယ်။ချင်းပြည်နယ်ဟာခါမြို့မှာမိုးများပြီးမြေပြိုတာတွေဖြစ်ပွားပြီးတဲ့နောက်မြေပြိုမဲ့အန္တရာယ်ရှိတဲ့ရပ်ကွက်တွေကိုရွှေ့ပြောင်းပေးဖို့အစီအစဉ်နေပြီလို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်တဦးကပြောလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လကအဆက်မပြတ်ရွာသွန်းခဲ့တဲ့မုတ်တုံမုံနဲ့မုံတန်းကြောင့်မြန်မာပြည်တော်မှာရေကြီးရေရှမ်းတာတွေဖြစ်ခဲ့တယ်လို့ချင်းပြည်နယ်အနှံ့မှာလည်းမြေပြိုပြီးလမ်းတံတားအဆောက်အုံတွေပြိုကျပျက်စီးတာတွေဖြစ်ခဲ့ရမှာဟာခါမြို့မှာတော့နေအိမ်တွေရာနဲ့ချီပြီးပျက်စီးခဲ့ပါတယ်ဒီလိုမြေပြိုပြီးနေအိမ်တွေပျက်စီးခဲ့တဲ့နောက်ဟာခါမြို့ဘူမိဗေဒအခြေအနေကိုလေ့လာဆန်းစစ်ပြီးပြောင်းရွှေ့ရေးအတွက်ပြည်내အစိုးရကပြင်ဆင်နေကြောင်းချင်းပြည်내အစိုးရဗန္ဒရေးဝန်ကြီးဦးနန်းစမုံကပြောပါတယ်
ကျောင်းစီရင်းတဲ့ပတ်သက်လို့တော့မနေ့ကဘူမိဗေဒပြည်내ဆင်းတဲ့လေးဦးတလေးရောက်လာတယ်အဲလေးဦးကဒီကလေးရနေပလမ်ဟာခါတက်လာတော့သူဟာခါရောက်ရင်အစိုးရဖွဲ့နဲ့ပြည်ပြီးတော့အစိုးရကိုင်းကနေဘယ်နေရာဘယ်နေရာဒီအာလုပ်တဲ့လေဆိုတာတို့နဲ့တိုက်တင်ပြီးတော့ကျွန်တော်တို့ကဆက်ရှင်တဲ့နေရာတွေကိုတို့နဲ့ကြည့်မယ်ကြည့်ပြီးမှဘယ်နေရာမှာနေရာချပြီးမယ်ဆိုတာသိရမယ်ပေါ့နော
်လောလောဆယ်မှာတော့တစ်မျိုးလုံးပြောင်းရွှေ့ဖို့တဲ့နေလို့မဖြစ်တဲ့နေရာတွေကိုအရင်ပြောင်းရွှေ့ဖို့ပြင်ဆင်နေကြောင်းလည်းဆက်ပြောပါတယ
်အဓိကကတော့ဟိုလက်ရှိအင်ဂျီတွေဟာလीယာယီတွေဟာလीနောက်မနီတဲ့နဲ့အာဒီတော့အရင်ကြောင်းရမှာပေါ့နော်နည်းနည်းခံတာပြီးတယ်ဆိုတဲ့နေရာမျိုးတော့ဟိုလောလောဆယ်ပြန်ကြောင်းချင်မှကြောင်းမှာပေါ့ဒါမဲ့ညီစီအတွက်တော့အားရည်လဲဟိုဆက်လက်မနေတဲ့အနေထားတွေလဲရှိတဲ့နေရာတွေလဲရှိပါတယ်တမျိုးလုံးတော့မဟုတ်ပြီးပါဘူးတမျိုးလုံးတော့မဟုတ်ဘူးဟိုအားရည်ရှိတဲ့နေရာတွေကိုတော့ကြောင်းကိုကြောင်းရမှာပါ
ဒီနယ်အစိုးရယုံကတာဝန်ရှိသူတဦးကတော့ဘူမိဗေဒပညာရှင်တွေလေ့လာပြီးဟာခါမြို့မှာဆက်လက်နေထိုင်ဖို့မတင်ဘူးလို့သုံးသပ်ရင်တစ်မျိုးလုံးပြောင်းရွှေ့ဖို့လည်းဖြစ်လာနိုင်ကြောင်းနဲ့ဒီလိုပြောင်းရွှေ့ဖို့လိုအပ်လာရင်ပြည်နယ်လွှတ်တော်မှာတင်ပြဆုံးဖြတ်ချက်ရယူမှာဖြစ်ကြောင်းပြောပါတယ်ဟာခါမြို့ကတဦးကတော့အခုလိုပညာရှင်တွေလာရောက်လေ့လာတာကိုကြိုဆိုကြောင်းပြောပါတယ
်ဘူမိပညာရှင်တွေအဲ့လိုလာတာကျွန်တော်တို့လည်းဝမ်းသာပါတယ်ဟုတ်တယ်သူတို့ကပညာရှင်တွေဆိုတော့မေကြီးရဲ့အခြေအနေကိုရှိမှ ဘလောက်ထိခံနိုင်မလဲပေါ့ဘလောက်ထိအန္တရာယ်ရှိတယ်ပေါ့အဲ့လိုမျိုးစမ်းတပ်ပြီးတော့ကြီးစုပေးတာကျွန်တော်တို့အတွက်လည်းဟောပေါ့စိတ်ထဲမှာပူပြီးတော့ချမ်းသာတာပေါ့နော
်ဟာခမြို့မှာမြေပြိုရာကြောင့်ဒုက္ခတွေ9000ကျော်လောက်ဟာမြို့ပေါ်ကဖျားကျောင်းတွေစာသင်ကျောင်းတွေနဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေကြပါတယ်ဒီရက်ပိုင်းမှာတော့ဟာခကလေးလန်ပြန်ပွင့်သွားပြီးကားငယ်တွေစတင်ပြေးဆွဲနေပြီဖြစ်ပါတယ်စူးစူးဝါးဝါးပျက်စီးခဲ့တဲ့ဟာခကံကောလန်ကိုတော့ပြင်ဆင်နေစေအခြေအနေမှရှိပါတယ
်ကိုမိုးစောပါရှင်ခုတော့ရွေးကောက်ပွဲသတင်းဖက်အလဲပေးပါဦးမယ်ရွေးကောက်ပွဲအတွက်ကိုစလဲလောင်းတင်တွင်းမဲ့အဆုံးတတ်တော့မဲ့အချိန်မှာအတိတ်ကအတိုက်ခံ NLD ပါတီဖက်ကတော့ကိုစလဲလောင်းအပြည့်အသက်မတင်တွင်းနိုင်သေးပဲအပြောင်းအလဲတွေရှိနေစေဖြစ်ပါတယ်လာမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီ80နီးပါးတို့ကကိုစလဲလောင်း4000လောက်တင်တွင်းထားပြီးဖြစ်ပါတယ်နိုင်ငံရေးပါတီရဲ့ရွေးကောက်ပွဲကိုစလဲလောင်းတင်တွင်းနိုင်မှုအခြေအနေတွေကိုတော့မတင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင
်ဟုတ်ကဲ့ပါရှင်လွတ်တော်ကိုယ်စလဲလောင်းအမည်စရင်တင်သွင်းရမယ့်ရဲ့အပိသက်တော်မဲ့အချိန်မှာပဲအဓိကတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ကိုယ်စလဲလောင်းအမည်စရင်ဒီအပိသက်မတင်သွင်းနိုင်သေးပဲအပြောင်းလဲတွေရှိနေစေဖြစ်ပါတယ်။ဩဂုတ်လ10ရက်နေ့အထိကိုယ်စလဲလောင်းအပြောင်းလဲဓာစင်နဲ့ချီပြီးရှိတဲ့အကြောင်းပါတီရဲ့ဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့လွတ်တော်မှဦးဝင်းမြင့်ကပြောပါတယ်
။သူကဟိုဗျာစူဝိုင်းကြီးကြောင့်မလွတ်မလပ်ဖြစ်တော့တက္ကသိုလ်ရတယ်နဲ့မလွတ်မလပ်ဖြစ်တော့ဆက်လို့လို့မရပဲလာမှုကထားရှိတယ်တချို့ကချမ်းမကြီးကြောင့်ပေါ့နော်တချို့ကလည်းဗာလဲဆိုလို့ရှိရင်နိုင်ငံသားမိဘနှစ်ပါးမွေးတာမဟုတ်လို့ပေါ့တချို့ကလည်းနိုင်ငံမှာတစ်ဆယ်တည်းယူကောက်ဝယ်မတန်ရရဲ့နဲ့တစ်ဆယ်နဲ့တစ်ဆယ်တည်းနေတာမဟုတ်လို့ပေါ့တချို့ကလည်းဘယ်လိုလဲဆိုလို့ရှိရင်ဟိုနည်းပေါ့ဟိုအမှုခင်းမပြီးသေးလို့ပေါ့အဲအရာမျိုးတွေသူတို့ပြောနေတယ်သူတို့လာပြီးတော့လူသားနေတာတော့ရှိတယ်အဲ့ဒါပဲအဲအခုဆိုလို့ရှိရင်ယနေ့အထိပေါ့ယနေ့အထိကိုဒီနေ့တိုင်းဒီနေ့တိုင်းအားလုံးဆိုရင်ဒီနေ့တိုင်းရလာတာဆိုလို့ရှိရင်မိတိကတော့ကျွန်တော်တင်တဲ့ release တော့တော့ရှိပြီလား
လွတ်တော်အမှတ်1100လောက်တင်သွင်းဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဩဂုတ်လ9ရက်နေ့အထိကိုယ်စားလှယ်ပေါင်း600ကျော်တင်သွင်းထားပြီးဖြစ်ပါတယ်လွတ်တော်အမှတ်လောင်းနေရအပြောင်းလဲတွေကြောင့်ပါတီရဲ့လွတ်တော်ကိုယ်စားလှယ်တင်သွင်းမှုမှာအဟန့်အတားမဖြစ်စေဘူးလို့လည်းဦးဝင်းမြင့်ကပြောပါတယ်ဒါ့အပြင်ပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုပိုင်ဆိုင်မှုတွေလည်းစီးစစ်နေတယ်လို့သူကပြောပါတယ
်ပိုင်ဆိုင်မှုတွေစီးစစ်တာကတော့ကျွန်တော်တို့ကဒီကကိုယ်စားလောင်းအယူစီးစစ်ထားဖို့ပဲလို့ကိုယ်စားလောင်းအယူစီးစစ်ထားပြီးလို့ရှိရင်သူတို့ပိုင်ဆိုင်မှုတော့တခါတည်းတွဲတင်ခိုင်းတာပါပေါ့တွဲတင်ခိုင်းတာဒီကိုယ်စားလောင်းနေရာကျွန်တော်တို့ခုအပေါ်ချုပ်ကယူနေတဲ့ရှင်နိုင်နဲ့ကိုယ်စားလောင်းရှင်ထွက်ပြီဆိုလို့ရှိရင်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုကျွန်တော်တို့ဥက္ကရာကပြီးတော့ဒီကိုယ်စားလောင်းပေါ့ competition ပေါ့သူကသူတိတ်နာလိမ့်မယ်ချက်ပြပြီးတော့အဲဒီမထိုင်တဲ့လူတွေကတော့အိတ်ပိတ်ကြီးပြန်ပေါ်မှာပါအကုန်လုံ
း။နွေမာလာရှင်းရနေမှာချင်းဖမယ်လွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲအတွက်လွှတ်တော်အမတ်လောင်းစီရင်တွင်သွင်းမှုတွေကတော့ဩဂုတ်လ14ရက်နေ့မှာအဆုံးသတ်မှာဖြစ်ပါနေ။လက်ရှိအာဏာရပြည်ထောင်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကပြီးခဲ့တဲ့နှစ်တွေကစလို့ကိုယ်စားလှယ်လောင်းတွေတတ်မှတ်ခဲ့တာဖြစ်လို့လွှတ်တော်အမတ်လောင်းတင်သွင်းမှုမှာအခက်အခဲမရှိဘူးလို့ပြောဆိုထားပြီးအခုအချိန်ထိလွှတ်တော်အမတ်လောင်း1008ဦးတင်သွင်းထားပြီးဖြစ်ပါတယ်။တိုင်းသားနိုင်ငံရေးပါတီတို့တဲမှာတော့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကအမတ်နေရာအများဆုံးတင်သွင်းထားပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကအခုလိုပြောပါတယ
်။မြို့နယ်ပေါင်းကကျွန်တော်68မြို့နယ်ဝင်ပြိုင်မယ်လို့တော့ကိုယ်စားလှယ်ပေါင်းနေရကြော်တယ်။ကျွန်တော်တို့မူဝါဒကတော့နံပါတ်1ကတော့ Federal ပြည်ထောင်စုဖြစ်ပေါ်လာရေးပေါ့။နံပါတ်2ကကျွန်တော်တို့ဂျာဖြူပါတီရရှမ်းပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးပေါ့။ရှမ်းပြည်နယ်အစိုးရတင်မဟုတ်ဘူးကျွန်တော်ကချင်းပြည်နယ်မှာအဲ့ကျွန်တော်အစောဖွဲ့တဲ့မှာပါရမယ်။ပါဆိုတော့ကချင်းပြည်နယ်မှာ18မြို့နယ်ပဲရှိတယ်။ကျွန်တော်9မြို့နယ်ဝင်ပြိုင်နေ။အလားတူပဲကယားပြည်နယ်မှာ9မြို့နယ်ရှိတယ်။ကျွန်တော်9မြို့နယ်ဝင်ပြိုင်နေ။အဲ့ဒီမှာလဲကျွန်တော်တို့ဒီမြို့နယ်ပြည်နယ်3ခုမှာကျွန်တော်မကျော်ကြည့်နိုင်မယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ်
။လက်ရှိချိန်မှာတော့လက်ရှိအာဏာရပြည်ထောင်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တထောင်ကျော်နဲ့အများဆုံးတင်သွင်းထားပြီးအရင်မြမဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကကိုယ်စားလှယ်လောင်း650လောက်တင်သွင်းထားနိုင်ပြီးဒုတိယအများဆုံးတင်သွင်းထားတာလည်းဖြစ်ပါရဲ့ရှင်
။မတင်ကြီးထိုက်စုစည်းတင်ပြသွားတော့ပါရှင်။ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတဆင့်ဝေဖန်အကြံပေးစာတွေပေးပို့လိုတဲ့တော်တာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရဲဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့13939999လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ဘ ഹു စာလိုက်ကြီးရန်ကုန်မြို့ကိုရေးသားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့နားဆင်ရမယ့်အစီအစဉ်ထဲမှာတော့
ဒီပိတ်ဆိုင်ပါရဲ့ဒီကျွန်တော်တို့တကယ်ကြီးနေထုံတာပဲဒီဆွေးနွေးတဲ့ခါကျလို့ရှင်အဲ့ဆွေးနွေးမှုကကျွန်တော်တို့လို့လာဆွေးနွေးလို့မရအောင် AI တွေကိုကြည့်နေရမယ်ဘာညာဆိုလို့ရှင်ဟာအဆင်ပြေတော့
မြန်မာဒီမိုကရေစီရေးကြိုးပမ်းမှုကာလတခြားတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ကိုလိုင်ဝင်းဆွေရဲ့ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာကြားရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့တရားမဝင်ငါးခိုးဖမ်းမှုတွေအကြောင်း VOA သတင်းထောက်ဂျိုဒီကပူဝသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရရှင်
တရားမဝင်ငါခိုးဖတ်မှုနှုန်းဟာနှစ်စဉ်ပင်လယ်ဇာတန်ကျေ26တန်းလောက်ရှိပြီးငွေကြေးအဖြစ်ကမ္ဘာစီးပွားရေးကိုနှစ်စဉ်အမေရိကန်ဒေါ်လာ26ဘီလီယံလောက်ထိကနှစ်နာစေပါတယ်။ငါခိုးဖတ်မှုဟန်တာနိုင်ရေးအတွက်ဥတီလှုပ်ဆောင်နေတဲ့နိုင်ငံတကာသဘောတူညီချက်ဟာလည်းအခုအချိန်မှာအရှင်ရလာနေပြီဖြစ်ပေမဲ့တကယ်တမ်းအတည်ပြုချက်ရနိုင်ဖို့အတွက်ကတော့နောက်ထပ်ထောက်ခံသူအများအပြားလိုအပ်နေတုန်းပဲလို့ဆိုပါတယ်။ IUU လို့ခေါ်တဲ့တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ငါးဖမ်းမှုတွေဟာစီးပွားရေးအရာထိကနှစ်နာစေုံနဲ့မကဘဲဆန္ဒရိက္ခာဖူလုံမှုနဲ့ဇီဝမျိုးစိတ်ကွဲပြားမှုတွေကိုပါချင်းချောက်နေတဲ့အလို့ရဖြစ်ပါတယ်။တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ငါးဖမ်းမှုတွေရဲ့အောက်မှာခွင့်ပြုချက်မရဘဲဖမ်းဆီးတာတားမြစ်ထားတဲ့ရှားပါးရေးတရားတွေကိုဖမ်းဆီးတာပိတ်ပင်ထားတဲ့ငါးဖမ်းကိရိယာတွေနဲ့ဖမ်းဆီးတာအပြင်သမတ်ချက်ထက်ကြော်လွန်ဖန်ဆီးတာတို့လည်းပါဝင်တယ်လို့ FAO ကုလသမဂ္ဂဆန္ဒရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကပြောပါတယ်။အဲ့ဒီလိုဖန်ဆီးမှုတွေကတကမ္ဘာလုံးရဲ့ပင်လယ်ဇာစားသုံးမှုစုစုပေါင်းရဲ့15ရာခိုင်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။ဒေါက်တာမက်သျူကာမီလယ်ရီဟာ FAO ရောမရုံးခွဲကငါးဖန်လုပ်ငန်းနဲ့ရင်းနှီးဆိုင်တဲ့မူဝါဒရေးရာဆိုင်ရာစီးပွားရေးဌာနခွဲကပါတမုတ်တရားအတွင်းငါးဖန်တင်မောအကြီးစားတွေနဲ့ငါးဖန်နေတာကနေကံယူရန်ဒေတာတစ်လျှောက်မှာအသေးစားငါးဖန်နဲ့သူတွေအထိတရားမဝင်ငါးဖမ်းတဲ့ပြဿနာဖြစ်နေတာလို့သူကပြောပါတယ
် Illegal fishing could be that the vessels are fishing in areas where fishing is prohibited because there are fragile ecosystems which can be
တရားမဝင်ငါးဖမ်းတဲ့ဆိုတဲ့နေရာမှာတတ်မှတ်ထားတဲ့နေရာတစ်ခုမှာခေယားစနစ်ကနှုတ်ငယ်လွန်းတဲ့အတွက်အဲ့ဒီနေရာမှာငါးမဖမ်းကြဘူးတားမြစ်ချက်ထုတ်ပြန်ထားတဲ့နေရာတွေမှာငါးဖမ်းတာမျိုးတကယ်လို့အဲ့ဒီနေရာမှာသာငါးဖမ်းခဲ့ရင်အဲ့ဒီမှာရှိတဲ့ခေယားစနစ်ပျက်စီးသွားနိုင်တာမျိုးဒါမှမဟုတ်လေငါးဖမ်းတဲ့နေရာမှာတားမြစ်ထားတဲ့ငါးဖမ်းကိရိယာတွေကိုအသုံးပြုပြီးဖမ်းဆီးတာမျိုးတွေပေါ်ဝင်ပါတယ်။ဥပမာငမားကြီးတွေကတိတ်ကြီးလွန်းနေတာ၊ပိုက်တွေရဲ့အကွက်တွေကတိတ်သေးလွန်းတာစသဖြင့်ပေါ့
။ဒါအပြင်အတိမပေးဘဲငါးဖမ်းတာလိုအပ်တာတဲ့ short အတိပေးပြီးငါးဖမ်းတာတွေဟာလည်းကျယ်ကျယ်ပြန့်ပြန့်ဖြစ်ပေါ်နေတယ်လို့သူကပြောပါတယ
်။ Fishing vessels just fail to report on their catches through logbooks for example.
ငါဖမ်းသင်းမော်တွေအနေနဲ့သူတို့ဖမ်းပြီးတော့စောက်ထဲမှာမှတ်တမ်းတင်ထားတဲ့အတိုင်းအမှန်တိုင်းစည်းရင်မတင်ပြတာဒါမှမဟုတ်လေ electronic စနစ်နဲ့မှတ်တမ်းတင်ထားတာကိုလိမ်လည်စည်းရင်ပို့တာတွေလုပ်တတ်ကြပါတယ်ဒါမှမဟုတ်လေသူတို့ဘယ်မှာရှိတယ်ဆိုတာကိုအမှန်အတိုင်းမပြောတာလည်းဖြစ်တတ်ပါတယ်ဒါကြောင့် IUU လို့ခေါ်တဲ့တရားမဝင်တဲ့အသိပေးခြင်းမရှိတဲ့ဥပဒေနဲ့ကိုက်ညီခြင်းမရှိတဲ့ငါဖမ်းမှုဆိုတဲ့နေရာမှာငါဖမ်းသမားတွေအနေနဲ့ဥပဒေချိုးဖောက်လို့ရနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်
တရားမဝင်ငါးခိုးဖမ်းမှုကရှားပါတရိတ်ဆန်အဖြစ်သတ်မှတ်ထားတဲ့ငါးတွေကိုလည်းထိခိုက်စေနိုင်တယ်လို့ဒေါက်တာကာမီလယ်ရီကပြောပါတယ
် When we say endangered not in the sense of endangered as being on the verge of extinction but endangered in the sense that there are
shopper reason လို့ဒီနေရာမှာကျွန်တော်တို့ပြောတာကလုံးဝမြို့တုံသွားတော့မဲ့ endangered နဲ့ရင်ဆိုင်နေရတဲ့ရေသတ္တဝါတွေကိုဆိုလိုတာမဟုတ်ပါဘူး။ငါးမျိုးစားတစ်ခုလည်းကိုအဖမ်းများလွန်းရင်တဖြည်းဖြည်းရှားပါသွားမှာကိုဆိုလိုတာဖြစ်ပါတယ်။ကောင်းတဲ့ငါးတွေကိုပဲဖမ်းလွန်းနေရင်နောက်ပိုင်းမှာအရေးအတွက်နည်းလာပြီးနောက်မျိုးဆက်တွေအတွက်မကြံတော့ပဲဖြစ်သွားပါလိမ့်မယ်
။တရားဝင်ဖမ်းတာပဲဖြစ်ဖြစ်တရားမဝင်ဖမ်းတာပဲဖြစ်ဖြစ်ဖမ်းပြီးသမျှငါးတွေကိုစိတ်ကန်းကိုတည်လာပြီးရောင်းချကြရမှာဖြစ်ပါတယ်။ဒါကြောင့်လဲစိတ်ကန်းတွေဟာဖမ်းမိလာတဲ့ငါးတွေကိုစစ်ဆေးဖို့အတွက်နေရာကောင်းဖြစ်ပါတယ်။စိတ်ကန်းနိုင်ငံများရဲ့တရားမဝင်တဲ့အသိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညင်ခြင်းမရှိတဲ့ငါးဖမ်းမှုခံတားရေးပိတ်ပင်ရေးနဲ့ပပျောက်ရေးဆိုင်ရာသဘောတူညီချက်ကို2009ခုနှစ်မှာ FAO အဖွဲ့ဝင်နိုင်ငံတွေကပြဋ္ဌာန်းခဲ့ကြပါတယ်
။ The agreement lays down a minimum set of procedures that every
ကိုစီကန်းကိုကတ်လာတဲ့နိုင်ငံသားကငါးဖမ်းသင်္ဘောတွေကိုစစ်ဆေးတဲ့နေရာမှာလိုက်နာရမယ့်စီကန်းသတ်မှတ်ချက်တွေကိုအဲ့ဒီသဘောတူညီချက်ထဲမှာပြဋ္ဌာန်းထားပါတယ်။အဲ့ဒီမှာနိုင်ငံသားကသင်္ဘောတွေကန့်ကတ်ခွင့်တောင်းလာပြီဆိုရင်ပထမဆုံးမဖြစ်မနေလိုက်နာဆောင်ရွက်ရမယ့်အချက်တွေပါဝင်ပါတယ်။လူတစ်ယောက်ကနိုင်ငံသားတိုင်းပြည်တစ်ခုကိုသွားလေတယ်လို့မျိုးပါ။တချို့ကိစ္စတွေမှာခင်ဗျားအနေနဲ့ပြည်ဝင်ခွင့်ဗီဇာတောင်းခံရတယ်လို့မျိုးဖြစ်ပါတယ်။
ဖမ်းမိလာတဲ့ငါးတွေဟာတရားဝင် home host ဆိုတာကိုစစ်ဆေးရမယ့်အချက်လဲအဲ့ဒီသဘောတူညီချက်ထဲမှာပါဝင်ပါတယ
် The agreement goes further in saying that every port state that is every country that is accepting foreign vessels into their
သဘောတူညီချက်ထဲမှာထပ်ဖို့ပြထားတာကစိတ်ကန်းရှိတဲ့တိုင်းပြည်တိုင်းဆိုလိုတာကတော့နိုင်ငံသားကငါးဖမ်းသင်္ဘောတွေကိုလက်ခံတဲ့တိုင်းပြည်တိုင်းဘယ်နေရာမှာစိုက်ကပ်ရမယ်ဆိုတာကိုသတ်မှတ်ထားရမှာဖြစ်ပါတယ်ဘယ်စိတ်ကန်းကိုနိုင်ငံသားသင်္ဘောတွေစိုက်ကပ်ခွင့်ရှိတယ်ဆိုတာကိုသတ်မှတ်ထားရမယ်အဲ့ဒီစိတ်ကန်းတွေမှာသဘောတူညီချက်အရသတ်မှတ်ပြဋ္ဌာန်းထားတဲ့အနေအဆုံအဆင့်လိုက်နာဆောင်ရွက်ရမယ်လှုပ်ထုံးလုပ်နည်းတွေရှိရပါမယ်။အ
ဲ့ဒီစိတ်ကန်းတွေရဲ့ပြင်ပမှာလှုပ်ဆောင်နိုင်တာတွေကတော့ဆက်သွယ်ရေးဂျိုဒူကာတစင်ငါးဖမ်းသင်္ဘောတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်တာငါးဖမ်းခွင့်ပြုထားတဲ့ဇုံအတွင်းမှာကင်းလက်ရေးရင်တွေဆေလွတ်ပြီးစောင့်ကြည့်တာမျိုးလည်းလုပ်နိုင်ပါတယ်။ဒီသဘောတူညီချက်အကျုံးဝင်မှုအတွက်နိုင်ငံပေါင်း25နိုင်ငံကသဘောတူလက်မှတ်ထိုးရမှာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း12နိုင်ငံကသဘောတူထားပြီးဖြစ်ပါတယ်။ဒီနေရာမှာတခုရှိတာကဥရောပသမဂ္ဂဟာနိုင်ငံအများစုနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်ပေမဲ့လည်းသူ့တစ်ဖွဲ့လုံးကိုတနင်္ဂနွေအဖြစ်သာသတ်မှတ်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထဲမှာတော့အဲ့ဒီသဘောတူညီချက်ကိုလက်မှတ်ထိုးနိုင်ဖို့အတွက်တိုးတက်မှုတွေရှိလာနေပြီဖြစ်ပါတယ်ခင်ဗျာ
။ကုသဝင်းလိုင်းစီစဉ်တည်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်။ VOA ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတရရိုက်လေးလိုင်းစီစဉ်မှာဘာကြောင့်နေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်။ယူကော့ဘွေးရီဂျင်ပါဘူလာပိုင်းမဲ့လူတော့တဲ့အချိန်မှာမြန်မာတနိုင်ငံလုံးနီးပါးရေဘေးဒဏ်ကြီးကျယ်ခံနေရပါတယ်။ရေဘေးကြောင့်ယူကော့ဘွေးအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်ပါသလဲ။ရေဘေးဒုက္ခကနေလန်ထူဖို့ကြိုးစားနေကြရတဲ့မဲဆန္ဒရှင်လူလူမဲပေးနိုင်မဲ့လွတ်လပ်မျှတာတဲ့ရွေးကောက်ပွဲဖြစ်လာဖို့ဆိုရင်ဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။အဝင်ဆွေးနွေးလူတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရစီတွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American အတန်းရဲ့တရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မွန်စီစဉ်ပြီးကိုသားညိုကအကူအညီတင်ဆက်ထားပါရရှင
် Où est le restaurant? Combien de personnes?
မဆူမြတ်မွန်ရေဘာတွေလုပ်နေတာလဲဗျ။ဘာစကားသံတွေတော့
ကိုသားညိုခဏလေးနေအောင်ခဏလေးနေအောင်ဒီမှာ Google Translate ကိုစမ်းနေတာ
။အော်ဒီတလောတော့က Google က update လုပ်လိုက်တယ်ဆိုတော့ Google ဘာသာပြန် app လာဗျ။တော်တော်ပိုကောင်းသွားလားဗျ။ဒီကြောင့်ကတော့ဆောင်းမတွေတော်များများမှရေးနေကြတာတော့တွေ့ရဲ့
။အခုစမ်းကြည့်နေတဲ့လောက်ကတော့မဆိုးပါဘူး။ခုနကတည်းကအင်္ဂလိပ်ကနေပြင်သစ်လိုဘာသာပြန်တာကိုစမ်းကြည့်နေတာ။အတန်ထွက်တည်းကတော့ဒီဆက်ကပြောနေတာဆိုတော့တကယ်လူတစ်ယောက်ပြောနေတယ်လို့မျိုးတော့အတိအကျမမှန်ဘူး။ဒါပေမဲ့တော်တော်လေးနှီးဆက်ပါတယ်။လမ်းနံပါတ်တွေပါတယ်ဆိုလို့ရှိရင်ဘယ်လမ်းကိုပြောနေတာလဲဆိုတာမျိုးလောက်ကတော့သဘောပေါက်ပါတယ်။ Google Translate App အသစ်နဲ့ပတ်သက်ပြီးတော့ Google ရဲ့ blog မှာဆိုထားတာကတော့သူတို့ရဲ့ Google Translate application ထည့်ထားတဲ့ mobile လက်ကင်ဖုန်းတွေကိုအသုံးဝင်တဲ့ဘာသာပြန်ဆက်တွေအဖြစ်နဲ့သုံးနိုင်အောင်လို့ရည်ရွယ် update လုပ်ထားတာပါတဲ့
။အခု update လုပ်ထားတဲ့ Google ဘာသာပြန် app ကဖုန်းရဲ့ camera နဲ့ microphone ကိုသုံးပြီးတော့လမ်းမပေါ်ဆိုင်းဘုတ်တွေ poster တွေကိုချက်ချင်းဘာသာပြန်ပေးနိုင်ပြီဆို
။ဟုတ်တယ်။ကျွန်တော်အခုနောက်ကပဲအဲ့ဒါစမ်းနေတာ။ဥမာဆိုင်းဘုတ်တစ်ခုကိုသူ့ရဲ့ app ထဲမှာပြထားတဲ့အတိုင်းကင်မရာနဲ့ချိန်ရိုက်လိုက်ပြီးပြီဆိုတာနဲ့အဲ့ဒါဘာတွေပြောထားလဲဆိုတာကိုချက်ချင်းဆိုသလိုဘာသာပြန်ထားတဲ့စာတွေပေါ်လာတယ်။အင်တာနက်ချိန်မထားလို့ရှိရင်လည်းအဲ့ဒီဘာသာပြန်ပေးတဲ့ function သုံးလို့ရတယ်။အဲ
့လိုမျိုးကအရင်ကတည်းက Google Translate app ကလုပ်ပေးနိုင်တာပဲမဟုတ်ဘူးလားဗျ။အရင်ကတည်းကဘာသာစကား36မျိုးကိုဘာသာပြန်ပေးနေရဆို
။ဖုန်းကင်မရာနဲ့ရိုက်ထားတဲ့စာတွေကိုအရင်တော့ကဘာသာပြန်ပေးနိုင်တယ်ဆိုတော့ဟုတ်ပါတယ်။ဒါပေမဲ့အခုလိုမျိုးစောင့်နေစရာမလိုပဲနဲ့ချက်ချင်းဘာသာပြန်ပေးတာမျိုးမဟုတ်ဘူးလေ။Now အခု update လုပ်ထားတဲ့ app အစ်စ်ကအင်္ဂလိပ်လိုကနေပြီးတော့ပြင်သစ် Germany, Italy, Spain, Portuguese နဲ့ Russia ဘာသာတွေကိုချက်ချင်းဘာသာပြန်ပေးနိုင်တယ်လို့မျိုးအဲ့ဒီဘာသာစကား6မျိုးကနေလည်းအင်္ဂလိပ်လိုမျိုးချက်ချင်းဘာသာပြန်ပေးနိုင်ပြီအသံထွက်သိချင်တယ်ဆိုလို့ရှိရင်လည်းအသံကိုနားထောင်ကြည့်လို့ရတယ်ရှင
်ဒါဆိုလို့ရှိရင်အဲ့ဒီနိုင်ငံတွေစီသွားရင်လမ်းပြောက်မှာတိတ်ပူစရာမလိုတော့ဘူးပေါ့ဗျာ Google ဘာသာပြန် app ကအသံထွက်လည်းပြောနိုင်တယ်ဆိုတော့ဒေသခံတွေနဲ့စကားတောင်ပြောလို့ရပြီပေါ့
ဟုတ်တယ် app ထဲမှာပေါ်နေတဲ့ microphone ခလုတ်လေးကိုနှိပ်ပြီးတော့ကိုကပြောလို့ရှိရင်ဘာသာပြန်စီခြင်းနဲ့ဘာသာကိုအသံထွက်ပြီးတော့ပြောပေးတယ်။တစ်ဖက်ကသူ့ဘာသာစကားနဲ့ပြောတာကိုလည်း app ကအင်္ဂလိပ်လိုချက်ချင်းပြန်ပေးနိုင်တယ်။တခုကောင်းတာကဒီစကားစပြီးတော့ပြောလိုက်ပြီးဆိုတာနဲ့ application ကဘာဘာသာနှစ်မျိုးနဲ့ပြောနေတာလဲဆိုတော့အလိုလိုမှတ်ထားလိုက်တယ်။ဆိုတော့တစ်ခါပြောတိုင်းမှာတစ်ခါ microphone ခလုတ်ကိုနှိပ်နေစရာမလိုတော့ဘူး။အဲ့ဒါအင်္ဂလိပ်စကားနဲ့ဆွဆွပြောတဲ့ဘာသာ6မျိုးကြားမှာအပြန်အလှန်ချက်ချင်းဘာသာပြန်ပေးနိုင်တာကိုပြောတာနော်။တခြားဘာသာတွေအတွက်လည်းဆက်ပြီးတော့လုပ်နေတယ်လို့ Google ကတော့ပြောပါရယ်။အဲ
့ဒါကြောင့်ဒီ Huffington Post ရဲ့ဆောင်းပါးက update လုပ်ထားတဲ့ Google Translate ကကို့အတွက်ငွေကုန်တက်တာစေလိမ့်မယ်လို့ဆောင်းပါးရေးထားတာနေပါဗျ။ Google Translate ကြောင့်နိုင်ငံခြားသွားတဲ့အခါမှာကို့ရဲ့ smartphone ကကို့အတွက်အကောင်းဆုံးအဖို့ဖြစ်ပါလိမ့်မယ်တဲ့။ Internet နဲ့ချိတ်ထားစရာမလိုဘဲနဲ့ကိုမဖတ်တတ်တဲ့စာတွေကိုဘာသာပြန်ပေးနိုင်တယ်ဆိုတော့နိုင်ငံခြားမှာ Internet သုံးနိုင်ဖို့ roaming charge တွေလည်းကုန်စရာမလိုတော့ကမ္ဘာတစ်ခွင်ခီးသွားနေကြတဲ့သူတွေအတွက်စိတ်လှုပ်ရှားစရာပဲလို့ Huffington Post ဆောင်းပါးကရေးပါတယ
်။ Google Translate app နဲ့စကားအပြန်အလှန်ပြောတာကိုဘာသာပြန်ခိုင်းမယ်ဆိုရင်တော့ Internet လိုတယ်နော်။ကင်မရာသုံးပြီးတော့ဘာသာပြန်ခိုင်းတာကပဲ Internet မလိုတာ။ကိုကဘာသာပြန်စီခြင်းနဲ့စာကိုသူပြောသလိုမျိုးဖုန်းကင်မရာနဲ့ချိန်လိုက်ပြီးဆိုတာနဲ့အဲ့ဒီစာသားနေရာမှာပဲဘာသာပြန်တဲ့စာပြောင်းပြီးတော့ပေါ်လာတာ။ကင်မရာနဲ့ရောအသံတွက်နဲ့ပါဘာသာပြန်မပေးနိုင်တဲ့ဘာသာစကားတွေဆိုရင်တော့ကင်မရာပုံရောမိုက်ခရိုဖုန်းပုံရောမပေါ်တော့တာကိုတွေ့ပါလိမ့်မယ်
။ Google ရဲ့ပြောရဆိုရင်တော့ Google Translate application ကိုတုံးကြတဲ့သူကတစ်လကို1,500ကျော်တဲ့တနည်းတနည်းကိုဘာသာပြန်ပေးနေရတဲ့အခါပေါင်းကလည်း1,000ကျော်တဲ့စုပဲဗျ။ဒါနဲ့မဆွေမြတ်မုံမြန်မာလိုရောစမ်းကြည့်ပြလားဗျ
။စမ်းကြည့်တာပေါ့။စမ်းကြည့်တော့အင်္ဂလိပ်လိုကနေမြန်မာလိုဘာသာပြန်တာကပဲအလုပ်ဖြစ်တယ်။ပြောရရင်တော့ဘာသာပြန်တွေကသိပ်ပြီးတော့မချောလာဘူး။ဥမာအဘယ်သို့ရောအဘယ်မှာရှိသနည်းတို့စောင့်ဆိုင်းရပါလိမ့်မည်တို့လိုမျိုးစာသိပ်ဆန်လွန်းတဲ့ပုံမှန်စကားပြောသုံးတယ်လို့မျိုးမဟုတ်ဘူး။နောက်အင်္ဂလိပ်လိုမျိုးခက်ရှိရှိပြောတဲ့စာကြောင်းဆိုလို့ရှိရင်ဘာသာပြန်တဲ့အတိတ်ပဲပါမှားသွားတယ်။စာလုံးတစ်လုံးနှလုံးလောက်ကိုတော့ဘာသာပြန်တာမျိုးကအဆင်ပြေပါတယ်။ဒါတော့မှ sacrifice ကိုရစ်ပူစော်ရလို့ပြန်တော့သုံးတဲ့နေရာပေါ်လိုက်ပြီးတော့မှအတိတ်ပဲပြောင်းတတ်တာမျိုးကြရင်တော့မှားပြီပေါ့။အဆိုးဆုံးကတော့မြန်မာလိုအတန်ထွက်တာတွေကိုအင်္ဂလိပ်လိုပေါင်းပြတာတွေကတော်တော်လေးလွဲတယ်ရှင့်။
ဒါကြောင့် New York Times သတင်းစာကြီးရဲ့ blog ဆာမင်နာကဆောင်းပါးထဲမှာ Google Translate app ဟာသိပ္ပံကားရီတဲကလို့တော့အစင်မချောလာသေးဘူးဆိုပြီးတော့သုံးသပ်ထားတာပါ။ဘာသာပြန်ခိုင်းတဲ့စာကြောင်းကအတူဆုံးဖြစ်မယ်။ဗန်စကားတွေမပါဘူးဆိုရင်အကောင်းဆုံးပဲတဲ့။စာကြောင်းကိုအတန်ထွက်ဖတ်ပြပြီးတော့ဘာသာပြန်ခိုင်းမယ်ဆိုလို့ရှိရင်လေတခါလေစာကြောင်းရှေ့ကြီးကိုမပြောပါနဲ့တဲ့။ကြားမှာနားနားပြီးတော့ပြောပါတဲ့။စဉ်လုံးကြောင်းမဟုတ်ပြီမဲ့ Google ရဲ့ဘာသာပြန် application ဟာဘာသာစကားမပေါက်လို့ဒုက္ခမရောက်နိုင်အောင်အထောက်အကူပြုတဲ့ရှေ့တိုးခြေလှမ်းတစ်ခုဖြစ်ပါတယ်လို့တော့အမှတ်ပေးထားပါတယ်။
တခုတော့ရှိပါတယ် Google ကဒီဘာသာစကားမျိုးစုံကိုဘာသာပြန်ပေးနေတာ2000ခုနှစ်ထဲကပါအခုဆိုလို့ရှိရင်ဘာသာစကားပေါင်း90ကိုဘာသာပြန်ပေးနေပါတယ်ဆော့ဆော့ပြောသလိုပါပဲဒီနေ့ကိုဘာသာပြန်ပေးနေရတဲ့အချိန်ကလည်းတန်းတစ်ထောင်ကျော်တယ်ဆိုတော့သူ့ရဲ့အခန်းကဏ္ဍကလည်းတော်တော်လေးကြီးတယ်လို့တော့ပြောနိုင်ပါတယ
်ဘာသာပြန်နည်းပညာကိုပိုကောင်းတဲ့ကောင်းအောင် Google ကကြိုးစားနေတယ်လို့ပဲ Microsoft ကလည်းသူ့ရဲ့ Skype မှာအင်္ဂလိပ်ကနေ Spain ဘာသာကိုဒဲဆပြီးတော့ဘာသာပြန်ပေးနေပါပြီဗျတခြားဘာသာတွေကိုလည်းပြန်ပေးနိုင်ဖို့ကြိုးစားနေပါတယ်
Mashable ဆိုတဲ့ blog မှာ ID ဆောင်းပါးရှင်တယောက်က Google Translate application ကိုရော Skype Translator ကိုပါသုံးကြည့်တာကိုရေးထားပါတယ်။ Google နဲ့မှာလွဲတာတွေရှိနေပေမဲ့လည်းခီးသွားတဲ့အခါမှာဒီဘာသာပြန်သုံးဖို့အတွက်အများကြီးအသုံးဝင်ပါတယ်တဲ့။အလားတူပဲအစမ်းစလုပ်နေတဲ့ Skype Translator Preview ကလည်းအင်္ဂလိပ်နဲ့စပိန်နှစ်ဘာသာပဲရှိနေသေးပေမဲ့အသုံးဝင်နိုင်ပါတယ်တဲ့။ဒါပေမဲ့ Skype ကတော့လောလောဆယ်မှာ desktop computer ဒါမှမဟုတ်ရင် laptop computer နဲ့ပဲသုံးလို့ရနေသေးတာကြောင့်လက်ကင် mobile phone နဲ့ဘယ်နေရာကိုမဆိုတည်သွားနိုင်တဲ့ Google Translate ကတော့ပို့ပြီးတော့တာပါတယ်လို့အမှတ်ပေးထားပါတယ်ရှင်
ဆုမြတ်မော်စီစဉ်ပြီးကိုသားညုံဦးကူညီတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသည်မြအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။တောတာရှင်တွေခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့သတင်းလာနေညပိုင်းစီစဉ်တွေဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ရပါတယ်ရှင်။ခုတော့မအေးတန်တာကြော်တင်ဆက်မဲ့တက်တန့်ရောင်သတင်းလွှာစီစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့တရုတ်နိုင်ငံရောက်ခဲ့တဲ့ American အဆိုတော် Taylor Swift ဆိုမျိုးတော်က K-pop တို့ရဲ့ပွဲတွေနဲ့တခြားထင်ရှား .jar သူတွေရဲ့သတင်းအတူအထွားတွေကိုမအေးတနာကျော်ကတင်ဆက်ထားပါတယ်နားဆင်ကြည့်ပါရှင်
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပတ်ဝန်းကျပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့တရုတ်နိုင်ငံမှာသူ့နာမည်ကြောင့်ကြမ်းကြမ်းဖက်ဖက်ပြဿနာတက်နေတဲ့ Taylor Swift ဆိုမျိုးတော်က K-pop star တို့ဆုံးတဲ့ပွဲဒီလိုမျိုးကမ္ဘာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်လာတဲ့ကိုပြောပြပေးသွားမှာပါ။နောက်ကိုရီးယားနိုင်ငံက K-pop ဂီတအကျော်မော်တွေဖြစ်တဲ့ EXO Girls Generation Shining နဲ့ FX အဖွဲ့တွေက K-pop star တွေဟာသူတို့ပါဝင်ထားတဲ့ SM Down the Stage မှတ်တမ်းရုပ်ရှင်ကားကိုကြော်ညာတဲ့အခမ်းအနားတက်ရောက်လာခဲ့ကြပါတယ်။ SM Down the Stage ရုပ်ရှင်မထွက်ခင်ဒီအခမ်းအနားကိုကြိုတင်ပြီးတော့တက်ရောက်ရတာကောင်းပါတယ်။မနေ့ကတော့ဒီရုပ်ရှင်ကိုကြည့်ထားပေးပါပြီ။ဒီကားကိုကြည့်ပြီးတော့ရင်ထဲမှာနဲ့ခံစားရပါတယ်လို့ Shining အမျိုးသားဂီတအဖွဲ့တွေကအဖွဲ့ဝင် John Horn ကပြောပါတယ်။
Stage 라는니뭐라고해야될까요영화가개봉을하기에앞서서
SM Entertainment ကအစီအမံပေးတဲ့အဖွဲ့တွေကတခြားနာမည်ကြီးအဖွဲ့တွေဖြစ်တဲ့ Canterbury, TVXQ, Super Junior တို့နဲ့ Girls Generation, Shiny FX, EXO နဲ့ Red Velvet တို့ရဲ့ဆိုမျိုးတော့ Tokyo နဲ့ Shanghai မျိုးတို့ကဖျော်ဖြေမှုတွေကိုဒီသတင်းရုပ်ရှင်ကမှတွေ့ရမှာပါ SM Entertainment SM ဖြော်ပြရေးဆိုတာတော့တောင်ကိုရီးယားကနာမည်အကြီးဆုံးဂီတအဖွဲ့စီမံခန့်ခွဲမှုကုမ္ပဏီတစ်ခုဖြစ်ပြီးတော့အရှားနဲ့ဥရောပတချို့နိုင်ငံတွေမှာထိတ်တန့်ရောက်နေတဲ့ K-pop သင်းတွေဇက်တိုက်ထုတ်လုပ်ပေးနိုင်တဲ့ကုမ္ပဏီလည်းဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံက K-pop ဂီတဟာအရှားတလွားတွေမကပဲအခုနောက်ပိုင်းနှစ်တွေမှာပို့ပြီးတော့အောင်မြင်မှုရလာတာဖြစ်ပါတယ်ကိုရီးယားရုပ်ရှင်တွေရုပ်မြင်သံကြားဇာတ်လမ်းတွေကလည်းဒီလိုပါပဲနိုင်ငံသားမှာပို့ပြီးတော့လူကြိုက်များလာလို့ဟော်ယူကိုရီးယားရင်ကျင်းမှုလှနိုင်ငံရခြားစိတ်ဝင်ပြန်တက်မှုဖြစ်စဉ်လို့ပြောကြပါတယ်။အခု SM Down Stage မှတ်တမ်းရုပ်ရှင်ကိုတော့ဩဂုတ်လ23ရက်နေ့မှာကိုရီးယားမှာစတင်ပြသပြီးတော့ဂျပန်မှာတော့ဩဂုတ်လ29ရက်နေ့မှာစတင်ပြသပါမယ်ရှင
်Make the bad guys good for a weekend. So it's gonna be forever, or it's gonna go down in flames. You can tell me when it's over, if the high was worth the pain. Got a long list of ex-lovers, they'll tell you I'm insane. Cause you know I love the players, and you love the game. Cause we're young and we're reckless, we'll take this way too far. It'll leave you breathless.
ဒီနိုင်ငံမှာ fashion အဝတ်ထည်တွေရောင်းမဲ့ American ဂီတအကျော်မော် Taylor Swift တယောက်ဘလို့အခက်အခဲတွေနဲ့အကြုံနေရပါလဲ။ဒ Taylor Swift နာမည်အတူကောက် TS နဲ့သူ့ရဲ့နောက်ဆုံးထွက်တဲ့ Date ပြကောင်းစဉ် 1989-1989 ဆိုတဲ့တစိုက်ကိုတရုတ်နိုင်ငံမှာရောင်းချမဲ့တချို့ကုန်ပစ္စည်းတွေကနေဖယ်ရှားဖို့အတွက် Taylor Swift Fashion အဝတ်ထည်ကုမ္ပဏီကတာဝန်ရှိသူတွေဆွေးနွေးနေကြရတာပါသူရဲ့ fashion အဝတ်ထည်တွေကတချို့ကုန်ပစ္စည်းတွေမှာသူရဲ့နာမည်အတူကောက် TS ဆိုတာနဲ့သူရဲ့မွေးနေ့သက်ကလေးလည်းဖြစ်သူရဲ့နောက်ဆုံးထုတ်လုပ်ဖြန့်ချီတဲ့ Daisy နာမည်လည်းဖြစ်တဲ့အပြင်သူရဲ့ကဘာလှည့်ဂီတဖျော်ဖြေပွဲခီးစဉ်နာမည်လည်းဖြစ်တဲ့1989ဆိုတဲ့အစလုံးပါရှိတာပါဒါမဲ့လည်းတရုတ်နိုင်ငံမှာကြတော့ TS ဆိုတာ1989ခုနှစ်မှာဖြစ်ပွားခဲ့ပြီးတော့အစိုးရကအကြမ်းဖက်နှိမ်နင်းခဲ့တဲ့ Democracy လှုပ်ရှားမှုတွေရဲ့အဓိကနေရာဖြစ်တဲ့ Tiananmen ရင်းပြင် Tiananmen Square ရဲ့အတူကောက်ဖြစ်ပါတယ်။ရုပ်နိုင်ငံမှာကအဲ့ဒီ Tiananmen Square ကိုရည်ညွှန်းတဲ့အသုံးနှုန်းကို Media, Internet, စာအုပ်စာပေတွေမှာမသုံးဖို့အတွက်အဲ့ဒီဖြစ်ရဖြစ်ခဲ့တဲ့လွန်ခဲ့တဲ့26ခုနှစ်တည်းကတားမြစ်ထားခဲ့တာပါ။ဒါမဲ့လေ Taylor Swift ရဲ့ကိုယ်စားလှယ်တွေကတော့တရုတ်မှာရောင်းချမဲ့ကုန်ပစ္စည်းတွေကနေအဲ့ဒီစလုံးတွေဖယ်ထုတ်ဖြစ်တယ်ဆိုပြီးတော့ Writer သတင်းဌာနကိုသူတို့ပြောခဲ့တာမှားရွေးတဲ့အချက်လည်းဖြစ်တယ်လို့ဩဂုတ်လ5ရက်နေ့ကပဲပြန်ပြီးပြောခဲ့ပါတယ်။အခုထိတော့တရုတ်အစိုးရဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာတခွန်းမှပြောတဲ့ပုံမရှိသေးပဲတရုတ်ယဉ်ကျေးမှုဝန်ကြီးဌာနကလည်းဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့ညင်းဆိုပါတယ်။ကုသရောင်းဝယ်ရေးဝန်ကြီးဌာနနဲ့ဆက်မှုနဲ့ကုသရောင်းဝယ်ရေးနိုင်ငံတော်အုပ်ချုပ်ရေးအဖွဲ့တို့ကတော့အမှတ်ချက်ပေးဖို့ရိုက်တာသတင်းဌာနကလှမ်းတောင်းတာကိုဘာမှအကြောင်းမပြန်ပါဘူး။ Taylor Swift ကိုကိုစားပြုသူတွေကတော့ Taylor Swift ရဲ့ကုန်ပစ္စည်းအသစ်တွေမှာသူ့ရဲ့နာမည်၊သူ့ရဲ့သချင်းစာသားပြီးတော့ဓာတ်ပုံတွေ1989ကဘာလှည့်ဖျော်ဖြေပွဲတစ်စိမ့်နဲ့လက်ရှိ1989တက်ပြားရဲ့မျက်နှာဖုံးဓာတ်တွေကိုထည့်သွင်းအသုံးပြုမှာပါ။1989 1989ခုနှစ်ဆိုတာ Taylor Swift မွေးတဲ့နှစ်ဆိုတာလူတိုင်းသိပါတယ်လို့ပြောထားပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်ရင်ဘာလို့မလဲလို့မေးတာကိုတော့ပြန်ပြီးတော့မဖြေပါဘူး။ Taylor Swift ရဲ့ fashion အသုံးဆောင်ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံမှာ Alibaba Company ရဲ့ Tmall.com website ကနေပြီးတော့လည်းတစင်ရောင်းချမှာဖြစ်ပါတယ်ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Paint it on the side and bright red.ရှားကျော်ကြားသူတွေရဲ့အကြောင်းစူးစီးတင်ဆက်တဲ့မအေးသနာကျော်ရဲ့တတန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တုံယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်မှာတော့မြမဒီမိုကရေစီရင်းနဲ့နိုင်ငံရေးကြိုးပမ်းမှုကာလတစ်လျှောက်မှာတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ကိုလိုင်ဝင်းဆွေကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါရှင်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရစေ။တပည့
်ဆိုင်ပါရဲ့ဒီကျွန်တော်တို့ငွေကြေးနေထုံတာပဲဒီဆွေးနွေးတဲ့ခါကျတော့ရှင်အဲ့ဆွေးနွေးမှုကကျွန်တော်တို့လို့လာဆွေးနွေးလို့မရဘူး။ဒီဝိုင်းတွေကိုကြည့်နေရမယ်ဖာညာတို့ကြည့်ဟဲ့လားအသင်ကြီးတော့အဲ့ဒါဆိုရင်ကျွန်တော်တို့ရဲ့လွတ်လပ်ခွင့်ဟာဟိုအောက်အတိုင်းကနေဆုံးဆုံးနေလဲဆိုတာကိုကျွန်တော်အဲ့ဒါကိုခံစားရမှာကျွန်တော်တို့ကကိုရောက်ဝဲဖြစ်ဖြစ်တက်ကန်ပါတီဝဲဖြစ်ဖြစ်တခြားဟိုကျွန်တော်တို့ ਨੇ သူတွဲလုံးနေတဲ့အားတွေဝဲဖြစ်ဖြစ်ကျွန်တော်တို့ကဝေဖန်မယ်အကြံပြုမယ်ဟိုကိုစိတ်ထဲမှာမကျေနပ်တာတွေကိုပြောမယ်ဆိုလို့ရှိရင်အဲ့ဒီအားတွေကိုကျွန်တော်တို့ကလွတ်လပ်ကပြောဝင်ရှိရမယ်အဲ့ဒီအားတွေအတွက်အဲ့ပြောဝင်အတွက်လည်းကျွန်တော်တို့ကပုံလိုက်နဲ့တာဝန်ယူမယ်ဒီအဲ့ကြိုးရတဲ့ဖြစ်လာမဲ့အစိုက်ခတ်တွေကိုလည်းအဲ့ဟိုသွားလို့မျိုးတာဝန်ဖြေရှင်းရမယ့်အားမျိုးလေးရှိပါတယ်တော်တို့ရဲ့ဒီမာဒီမာနိုင်ငံသားတယောက်နေနဲ့ကျွန်တော်တို့ရဲ့လွတ်လပ်စွာပြောဖို့တောက်ဆုံဝင်ဆိုတဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အဲ့ဒီအကြောင်းအလေးကျွန်တော်ယုံကြည်အောင်ကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ဘာကြုံရလဲဆိုတဲ့ခါမှာဒီကအခြေအနေမှာကိုယုံကြည်ရတယ်ကိုပြောတဲ့ခါမှာဟိုကတ်တာပြည်ပြင်းတဲ့ဟာမျိုးတွေကိုကျွန်တော်တို့ကညှဆိုင်လာတဲ့ခါမှာကျွန်တော်တို့ကဥမာကိုယုံကြည်တာကိုပြောခွင့်ဆိုတဲ့ဟာဘယ်လိုအတိုင်းသာပြီးဘယ်လိုအခြေအနေမှာဟိုဖြစ်လဲဆိုတာကိုကျွန်တော်တို့စိတ်ထဲမှာတန်လျာလည်းဖြစ်ပါတယ်။ဒါနဲ့ကျွန်တော်ပြောချင်တဲ့ကိုယုံကြည်ရဆိုတာကမာလေးဆိုတော့ကျွန်တော်တို့ကဟိုမြန်မာပြည်ထဲမှာနေတဲ့ခါမှာမြန်မာပြည်ကဟိုလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်တယ်။ကိုဒီကုံကဟိုကိုကျင်းကနဲ့နေတဲ့နိုင်ငံမှာအဲ့မှာဘောနမျိုးမှာလွတ်လပ်တဲ့ပြောခွင့်ဆိုတဲ့ကိစ္စတွေမှာကန္တာပြည်ပြည်ခံတဲ့အားမျိုးတွေရှိတယ်။
ကျွန်တော်တို့ကဟိုမှာအကြောင်းအရာတစ်ခုကိုဒီပိတ်ဆိုင်မှာရှိတယ်ကျွန်တော်တို့တကယ်ကြီးနေဆုံးတာပဲဒီဆွေးနွေးတဲ့ခါကြလို့ချင်းအဲ့ဆွေးနွေးမှုကကျွန်တော်တို့လို့လာဆွေးနွေးလို့မရအောင်အေးဝိုင်းတွေကိုကြည့်နေရမယ်ဘာညာတို့ကြည့်ဟဲ့လားအဆင်ပြေတော့အဲ့ဒါဆိုရင်ကျွန်တော်တို့ရဲ့လွတ်လပ်ခွင့်ကဟိုအောက်အတိုင်းကနေဆုံးဆုံးနေလဲဆိုတာကိုကျွန်တော်အဲ့ဒါကိုခံစားရမှာကျွန်တော်တို့ကသူ့ရောက်ဝဲဖြစ်ဖြစ်တက္ကံပါတီရောဝဲဖြစ်ဖြစ်တခြားဟိုကျွန်တော်တို့နဲ့သူတွဲလုံးနေတဲ့အားတွေဝဲဖြစ်ဖြစ်ကျွန်တော်တို့ကဝေဖန်မယ်ကြံပြုမယ်ဟိုကိုယ်စိတ်ထဲမှာမကျေနပ်တာတွေကိုပြောမယ်ဆိုလို့ရှိရင်အဲ့ဒီအားတွေကိုကျွန်တော်တို့ကလို့လာကပြောဝင်ရှိရမယ်အဲ့ဒီအားတွေအတွက်အဲ့ပြောဝင်အတွက်လည်းကျွန်တော်တို့ကပုံလိုင်းနဲ့တာဝန်ယူမယ်ပြီးရင်အဲ့ကျောတဲ့အတွက်ဖြစ်လာမဲ့အစိုက်ချက်တွေကိုလည်းအဲ့ဟိုသွားလို့မျိုးတာဝန်ဖြေရှင်းရမယ့်အားမျိုးတွေရှိပါတယ်။ဂျာပပ်ဘလစ်ကိုကျွန်တော်ချက်ချီတဲ့ခါကျတော့ကျင်ဒီတကားတော့မလုပ်သေးဘူး။ကျွန်တော်ကဟိုမှာကျွန်တော်ရေးတာတဲ့စောင်းမတစ်ခုကိုကျွန်တော်ဂျာနယ်တစ်ခုကိုပြည့်ပြည့်မတဲတစ်ခုကိုပြည့်ပြည့်ပေးမယ်။ပေးမယ်ဆိုလို့ကျင်သူတို့မူဝါဒနဲ့မကိုက်ရတဲ့ခါမှာကျွန်တော်ပြောချင်တဲ့ဆိုလိုရင်းတွေကဟိုဖော်ပြခွင့်မရဘူး။ဖော်ပြခွင့်မကြုံဘူး။အဲ့လိုမျိုးအားနဲ့ချက်တွေကိုကျွန်တော်ကြုံရတယ်။ကြုံရတဲ့ခါမှာကျွန်တော်ပြောချင်တဲ့အတန်တွေပါတယ်ကိုကျွန်တော်တို့ကဘယ်မှာပြောရမလဲ။ဟုတ်ဆိုရင်မှ PO ရှိမယ် PO ရှိလို့ရှိရင် PO မှာကျွန်တော်ပြောမယ်။ဟိုကျွန်တော်တို့ကလို့လက်ဆိုပြောဆိုခွင့်ဆိုတဲ့ကိစ္စကိုကျွန်တော်ပြောတဲ့ခါမှာလူတိုင်းလူတိုင်းဟာဘယ်နေရာမှာရှိနေဘယ်လိုဥမာပိုင်းရှင်းတဲ့နေရှင်းတဲ့နေကိုပြောချင်တဲ့ကိုယ့်ရဲ့ခွင့်ရေးကိုကိုယုံကြည်တဲ့ဟာကိုဟိုကလို့လက်ပြောခွင့်ရှိရမယ်ဆိုတဲ့အားမျိုးရှိတယ်။အဲ့ဒါကအစိုးရဖွဲ့ဟိုပဲဖြစ်ဖြစ်အတိုက်ခံဖွဲ့ဟိုပဲဖြစ်ဖြစ်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့မှကျွန်တော်စိတ်မကောင်းအဖြစ်ဆုံးဟာမှဆရာဖြင်းမှုကိစ္စပေါ့ဆရာဖြင်းမှုဆိုလို့ရှိရင်ဟုတ်ပါမြန်မာပြည်ထဲမှာရှိတဲ့ဟိုဟာအမုန်းပွားနေတဲ့ကိစ္စတွေကိုဟောပြောနေတဲ့လူတွေကိုသူကပြုဝင်လေဝင်ပန်းတဲ့ကိစ္စနဲ့သူကရှင်းအောင်နေမှာသူကထောင်ချပါတယ်ထောင်ချွားတဲ့ခါမှာသူပြောတဲ့အကြောင်းအရာတွေသူထောက်ပြတဲ့ဟာတွေကမှားနေတဲ့အကြောင်းအရာတွေမဟုတ်ဘူးဗုဒ္ဓဝါဒရလည်းမှန်တယ်ဆွေဝါဒရဖြစ်ပြီးလည်းမှန်တယ်ဒါနဲ့မှန်ပေမဲ့သူကတစ်ဖက်တည်းကြီးသူကထောင်ချကန်ထောင်ချကန်တဲ့ခါမှာကျွန်တော်ကိုထောင်ချလိုက်သလိုရှားအဲ့လိုမျိုးဟိုဆရာဖြင်းမှုလို့လို့ထောက်ပြမဲ့လူတွေကိုထောင်ချလိုက်သလိုကျွန်တော်ခံစားရတယ်အဲ့ဒါကကျွန်တော်တို့မှာရှိတဲ့လို့ရဆာပြောဆိုခွင့်ဆိုတဲ့ဟာကြီးကိုဒီပုဂ္ဂိုလ်တွေမဲ့ပြုပင်သားစီတာကိုခံရရတယ်အဲ့ဒီဟာကဟိုနောက်ရှေ့လျှောက်အတွက်တခြားသူတွေအတွက်လည်းသူက freedom expression ဆိုတဲ့ဒီမှာလို့ရဆာပြောဆိုပိုင်ခွင့်ဆိုတဲ့အခွင့်အရေးကိုတအားထိခိုက်တဲ့ကိစ္စဆိုတော့ယုံကြည်ယူဆပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းတိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်တနင်္လာနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခူးကြနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတလဲပြောပြပေးပါအောင်ရှင်
Misery ပြည်နယ် Ferguson မြို့မှာရဲကိုတနက်နဲ့ပြစ်ခတ်သူအမျိုးသားတူဟာရဲတွေကပြန်ပြစ်ပြတဲ့တနက်တန်းရံနဲ့အဆုတ်ရင်စရာအခြေအနေမှာရှိနေပါတယ်။လူပြူရဲရာရှိသူကလက်နက်နဲ့ဆဲကြောတဲ့လူမဲတူကိုတနက်နဲ့ပြစ်ခတ်တေဆုံးမှုဖြစ်ပွားခဲ့တဲ့တနည်းမြောက်နှစ်ပတ်လေလူလူချိတဲ့ဆန္ဒပြပွဲငင်းငင်းချမ်းချမ်းပြုလုပ်တဲ့နေ့မှာပဲတနည်းအားမှာရဲနဲ့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒဏ်ရာရသွားသူကအသက်18နှစ်အရွယ် Tyrone Harris Jr. ဖြစ်ပြီးမနစ်ကရဲပြစ်ခတ်မှုကြောင့်တေဆုံးသွားခဲ့တဲ့ Michael Brown နဲ့ယင်းနီးသူဖြစ်ပါတယ်။တူရကီနိုင်ငံ Istanbul မြို့မှာဒီကနေ့တနင်္လာနေ့မှာပဲရဲနဲ့စစ်သားတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတချို့ဇက်တိုက်ဖြစ်ပွားခဲ့ပြီးလူတချို့တေဆုံးခဲ့ရတယ်လို့မြို့တော်မှာရှိတဲ့ American Council ဝင်ရုံးဟာလည်းပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။တိုက်ခိုက်သူ2ဦးစလုံးက Council ဝင်ရုံးကိုဝင်ရောက်ပြစ်ခတ်မှုမှာဘယ်သူမှတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူး။မြောက်ကိုရီးယားစစ်တပ်ကနှစ်နိုင်ငံချင်းစစ်မဲ့ဆုံးကတောင်ကိုရီးယားဘက်ချမ်းတဲမှာတရားမဝင်ကြော့ဖြတ်ဝင်ခဲ့တဲ့အပြင်မြေမြုပ်မိုင်းတွေတမင်လာရောက်မြှုပ်နှံခဲ့တယ်လို့တောင်ကိုရီးယားဆွေကတင်းလာနေမှာဆွဆွဲလိုက်ပါတယ်။ဒီမြေမြုပ်မိုင်းပောက်ကွဲခဲ့တဲ့အတွက်စစ်သား2ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကစလို့မြန်မာနိုင်ငံမှာမိုးများပြီးရေကြီးရေလျှံမှုတွေကြောင့်ရေဘေးသင့်သူဦးရေဟာခံရသူဦးရေဟာတသန်းနီးပါးအထိရှိခဲ့ပြီးဖြစ်ပါတယ်။
နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာပါရှင်ဒီကနေ့ညဖက်အစီအစဉ်ထုတ်လို့ရင်မှုကကုဇော်ဝင်းလိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.